Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American ကနေ2025ခုနှစ် March 10ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio စီစဉ်တွေကို Line 2 Meter 19 25နဲ့30အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တဲရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်နိုင်ငံသားဝင်ကြီးဆော်ဒီအာရေဗျနိုင်ငံကိုရောက်နေပါတယ်တမရအင်ပီရိုနီပြစ်ခတ်မှုရဲတပ်ဖွဲ့ကစုံစမ်းနေပါတယ်မြောက်ကိုရီးယားပဲ့ထိန်ဒရုန်းအများအပြားစမ်းသပ်ပြစ်ခတ်ခဲ့ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တဲရောက်သတင်းတွေနားဆင်အပြီးမှာတော့ဒီကိစ္စညနားဆင်ရမယ့်အထက်မှာယူကရိန်းစစ်အဆုံးသတ်ရေး sorry ဆွေးနွေးပွဲအကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရမှာဖြစ်သလိုနောက်ဆုံးရသတင်းပေးပို့ချက်ဒီထဲမှာဆိုရင်တော့တိုင်းရင်းသားလက်နက်ကိုင် KIO နဲ့ DNL နှစ်ဘွဲ့ကြားကတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့
အခုလုံးလုံးဆက်ကတော့အဲ့ဒီဒေသခံခြေတန်းကလူကြီးတွေချင်းချင်းနှိမ့်လိုက်တာတော့ရှိပါတယ်ကေဟိုဘခုနဲ့ပြင်းနေရဲ့ဘခုအချင်းချင်းပေါ့နော်นี่ไนเตอร์สิงห์ก็တော့မရှိတယ်ဘောတစ်ခါတော့ပြင်စင်နဲ့နေထားတော့ပဲရှိပါတယ
် KIO ပြန်ကြားရေးအကြောင်းအခံဘုံမူကြီးနော်ဘူးကပြောပြပေးသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူတရုတ်နိုင်ငံရောက်မြန်မာအလုပ်သမားတွေအခြေအနေသတင်းပေးပို့ချက်အပါအဝင် VO ရဲ့ Polygraph ရုပ်သံဗီဒီယိုကိုလည်းနားဆင်ရဖို့ရှိပါတယ်ဒါနဲ့တူတနင်္လာညတိုင်းတင်ဆက်ပေးနေကြဆက်သွယ်မင်းမြန်ကန်စီးပွားရေးကဏ္ဍလူမှုရှုကဲနောက်တက်တဲ့အောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လီနဲ့အတူပြောပြပေးသွားမှာပါရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာဒီကနေ့မှပဲဆော်ဒီအာရေဗျနိုင်ငံဂျဒက်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဝော့ခ်စ်လည်းလိုက်ပါသွားပြီးတော့ယူကရိန်းအရာရှိတွေနဲ့မနေ့ဖြန်မှဆွေးနွေးပါလိမ့်မယ်။ယူကရိန်းဘက်ကကိုယ်စားလှယ်အဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။ဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံပြီးတော့ဒေတာရင်းတူညီတဲ့အကျိုးစီးပွားတွေပို့ပြီးတော့ပူးတွဲအကောင့်ထဲပို့ဖို့နဲ့ American Sorry Arabia ဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။မနေ့ဖြန်မှာကျင်းပမယ့်ဆွေးနွေးပွဲဟာငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းတွေချမှတ်ဖို့နဲ့အပြစ်အခက်ရက်စဲရေးအစာပြိုးလှုပ်ဆောင်နိုင်မှုအတွက်ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုပြီး American အရာရှိတွေကပြောဆိုထားပါတယ်။ Ukraine သမ္မတ Zelensky ကိုယ်တိုင်လည်းဒီကနေ့ Sorry Arabia နိုင်ငံကိုရောက်လာရောက်ပြီးတော့ sorry အင်ရှိဇန်မင်းသားနဲ့တွေ့ဆုံမှုရှိပါတယ်မနေ့ပြန်ကျင်းပမယ့်ဆွေးနွေးပွဲကိုတော့သမ္မတဇလန်စကီတက်ရောက်ဖို့မသိကြပါဘူးရှင
်ယူကရိန်းနိုင်ငံဆူမီဒေသမှာရုရှားနဲ့ယူကရိန်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်အရာရှိတွေကသတင်းထုတ်ပြန်ပါတယ်ဒီဒေသမှာရုရှားကအသာစီးရလာခဲ့ရင်တော့ယူကရိန်းစစ်တပ်အတွက်ထောက်ပံ့ရေးလမ်းကြောင်းတွေဖြတ်တောက်ခံရမယ့်အလားအလာတွေရှိနေပါတယ်တိုက်ပွဲတွေဟာ Novak area မှာဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူမီဒေတာဟာရုရှားဘက်က Kars ဒေတာနဲ့ Ukraine ဘက်ကနေဆက်ဒေတာဖြစ်ပြီးတော့ Ukraine ဘက်ကပြီးခဲ့တဲ့ August လအတွင်းကထိုးစစ်ဆင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကျော်ရုရှားက Ukraine ကိုကျူးကျော်ခဲ့တဲ့ကဆူမီဒေတာကနယ်မြေတချို့ကိုရုရှားကသိမ်းယူခဲ့တာပါ။ Ukraine စစ်တပ်ကတော့နိုင်ငံတော်ဝန်မှရှိတဲ့ဒေတာတွေကိုပြစ်မှတ်ထားပြီးတော့ညပိုင်းမှာတိုက်ခိုက်ခဲ့တဲ့ရုရှားဘက်က drone ပေါင်း130ကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်Cherkasy Chernihiv နဲ့ Dnipro Petrovs ဒေသအပောင်ဝင်ဒေသတချို့မှာလည်းကြားပြတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ Ukraine စစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။ Podavar ဒေသကတာဝန်ရှိသူတွေကတော့လူနေအိမ်အဆောက်အဦအများအပြားပျက်စီးခဲ့တယ်လို့ပြောပါတယ်။ရုရှားနိုင်ငံကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေက Samara Ferocious Aro Belgorod နဲ့ Kars ဒေသတွေအနီး Ukraine drone 6ခုကိုပစ်ချဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်ရှင်
။ American သမ္မတအင်ဖြူရောအနီးအထူးလုံခြုံရေးတပ်ဖွဲ့ Secret Service ကအမျိုးသားတူးကိုတနင်္လာနေ့ကပစ်ခတ်ခဲ့တဲ့ကိစ္စကို Washington ရဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အသေးခံဖို့ရည်ရွယ်ထားပုံရသူတူးဟာ Indiana ပြည်နယ်ကနေ Washington မြို့တော်ကိုတွားရောက်ဖွယ်ရှိကြောင်းပစ်ခတ်မှုမတိုင်ခင်တရက်မှာရဲတပ်ဖွဲ့ကသတိပေးထားကြောင်းလဲ Secret Service ပြောခွင့်ရသူကပြောဆိုထားပါတယ်။ရဲတပ်ဖွဲ့သတင်းအချက်အလက်နဲ့ကိုက်ညီသူရဲ့ Kagu, a two long jong yriga, twishi get the loo. Indiro a knee lanshaw lara will let we get jaraba, long jong it up where an ego chinka chima. The net to be take that yin sang it at the jump, Dicka Kangaya down a secret savage, Pioguya duga, Biobare, Dicka Kangaya be in a bind saying who called Abi me, Baduba was Suraguro, Anna by Niga Tom of Biobabu, long jong it up where we need Tiga Mumishi Bulule, a two long jong it up where got Biobare, Dicka Mupchi chima. Tamara Donald Trump garo Florida bine ma yaw ni da phit par de shin.
Myagoria ga tanin la ni ma pe thain dong ji to do mya mya go pin le de pit lut khe de chang. Taw Korea ga pyo par de. Taw Korea ne American dat phwe ri ye 17 ya cha nit sin pu re si ye le chin mu re. Di ka ni tanin la ni a so bai ma sa tin pi lo na yi bai a cha ma be. Myagoria ga dong ji re san tat pit lut khe da ba. Myagoria ga di ne a twe dong ji san tat da 5 chain shi ne bi phit pi lo di ka ni san tat mu re go hwan he pi ne ga ni pin le de pit lut khe da phit de lo taw Korea pu re sit u si Joe Young got Biobi met a thing say Guru, Biosuram Shibau. Began at the name but Ted Dangorian and American, Dapuere, Bure, see Elizabeth Mudre, Neza Bochung, New, a yet Dari needed, Nea Dawai, Dilly and Rim, Nebo, New Mabi or Bonje, Kepida Nama, see Elizabeth Murigo, Kana yet Tabio, Dignit, Yan Saraba, Freedom Shield Nissan, see Elizabeth Mudre, say the data at Dre, see Elizabeth. Dilayin Nasinga MK82 Bonshin Long, Madora Sa Mabi or Jem needed a dwell, and there's on Ludong Zella Taya Yagaraba. Now Korea Garadillo say ye lazy Mugo, Juto Yasamo appear shooting in the low. Korea Jones were doing yellow, be not take type deep carry, tip boss in nine, and here she did say ye lazy Mu appear to deal with a marisha.
UE American Tan Yabet Mimavada season ago, Nya Kunaigani Senaiti, Lidobita Saku, Kilohas Tinga Linga Tonya, Lidobita Nasanga, Kilohas Titi Shikon Tonya, Lidobita Tonze, Kilohas Koku Chow Tonya Rupin, Senitinuni Nima, Lilamita Tia Kuze, Kilohas Tinga Kongani, your Tolan Piniwakia.
Tanilanya, UE Titania of the Nego Salatin Sabini Varishin. Nemaninga a cheese site online willing guy nigalum yang lare, inyaning and that don't ya nibago. Tining and at the same, near Jampo be like down, tie down with she do riga digging away bio like barry. Inya so are down with she do ring the manning and a toy out be general la durine. A tow borigo, best car says in a tining and nezem you may sell lean wing or collage araba. A muta near Chausa Chaya, a muta misa conia guro. Inya suyaga, C17, the Ubusa in lean and near Janko doge jabare. Menefting animal and now tet near Naza conia. Inya nangu bian pubu season tabare, the manning and neza di dama. A cheese like Lushani jarre online. Willing I knew ma, a low gun shop with Rigu Piaon Kaisi Kayari Dinui, JJ Jenjan Trouble Layagani, dealing about when did our ring and we, Puba Ning Nini Jaraba, Japsan Luti Jare, Willing I knew good, Nanimu a drink Nangan Mount Razin Lauga, Luvang Conatown Lau Lumia Lavi, Yazugaro dealing in Lari Pichabare, Majadig in Lariga, Nanimuri, a shame in Layaga, Lumia Ladurire, dealing in that Natown Jogule, Tining and Nia Jempu Big Barishin.
ไต้หวันเนี่ยนิรินจะจําเปลี่ยนแปลงป้องซีเยตะยุกก็อกางแท้พอบ่โจบันตัวมาဖြစ်ตโลในไฉนเนี่ยมาเว้ตะยุกเนี่ยอโชชาป้ายซ้ําหมู่ริโกกาก๋วยบ่โลวัตตามันตะเหมะลุซองตัวเมลุตะยุกနိုင်ငံသားไอ้ฐานะก็ตะเนลานี่มาเปาะบาเรไต้หวันก็ตะยุกก็ตูป้ายอภิเษกตัดมัดทาราบาไต้หวันก็ราโกลัมมะคันยินซันပြီးတော့ไต้หวันရဲ့อนาคตကိုไต้หวันပြည်သူတွေကဒါซုံးဖြတ်ပိုင်ခွင့်ရှိတယ်လို့တမရလိုင်ချင်သေးကပြောဆိုထားပါတယ ခံသူတွေဟာတရုတ်ရဲ့ပြည်တွင်းရေးကိုဆွတ်ဖက်တာပဲဖြစ်တယ်လို့ပြီးခဲ့တဲ့တစ်ပတ်ပါလီမန်နှစ်ပတ်လည်အစည်းအဝေးပြင်ပမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမော်နင်းကလည်းထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးတရုတ်ဘက်ကလိုလားသလိုငြိမ်းချမ်းစွာပေါင်းစည်းရေးအတွက်အစွမ်းကုန်စူးစမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့နည်းမြေပိုင်ဆိုင်မှုတွေကိုကာကွယ်ဖို့နဲ့ထိုင်ဝမ်လွတ်လပ်ရေးပြပဝင်ရောက်ဆွတ်ဖက်မှုတွေကိုပြည့်ပြတ်တတ်ဆန့်ကျင်သွားမယ်လို့ပြောခွင့်ရမော်နင်းကပြောဆိုခဲ့ပါတယ်။အမေရိကန်အနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေတာနဲ့စီးရီးအရာအကူအညီပေးနေတာတွေကိုရပ်တန့်မှုလည်းသူကတတိပေးပြောဆိုခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံဟာလွတ်လပ်တဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်နိုင်ငံအဖြစ်အမျိုးသားအကျိုးစီးပွားအတွက်ဆုံးဖြတ်ဆောင်ရွက်နေပြီးတခြားနိုင်ငံတွေအကျိုးစီးပွားနဲ့ညှဉ်းပန်းချက်တွေအရလုပ်နေတာမဟုတ်ကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ပြည်ထနာရဲ့အရင်မြစ်ကတရုတ်နိုင်ငံကနိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့ပြက်ကွက်နေပြီးတော့ပင်လယ်ပြင်မှာအတင်းအကျပ်ဖိအားပေးရန်လိုလှည့်စားမှုတွေနဲ့ ဥပဒေမဲ့လုပ်ရက်တွေဟာဖိလစ်ပိုင်ပြည်သူတွေကိုထိခိုက်စေတယ်လို့လည်းပြောပါရတယ်။တောင်တရုတ်ပင်လယ်ပြင်ရေးမှာဖိလစ်ပိုင်နိုင်ငံဟာပြင်ပအင်အားစုတွေအလိုကျလိုက်လုံနေတယ်ဆိုတော့တရုတ်အစိုးရရဲ့မှတ်ချက်ကိုလည်းဒေသရင်းတင်းမာမှုတွေကိုဖြစ်စေမဲ့မလိုလားအပ်တဲ့စကားလုံးတွေနဲ့အပြုမှုတွေကိုရှောင်ရှားဖို့လိုကြောင်းဖိလစ်ပိုင်ကထုတ်ပြန်ချက်မှာတုံ့ပြန်ထားပါရတယ်။မတ်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝင်ကြီးဝန်းကြီးကဖိလစ်ပိုင်နိုင်ငံရဲ့လုပ်ရက်တွေဟာလွတ်လပ်မှုမရှိတဲ့တရုတ်နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်တခြားနိုင်ငံတွေရဲ့လှုံ့ဆော်မှုတွေအတိုင်းလိုက်လုံနေတယ်လို့ပြောဆိုခဲ့တာပါ။တရုတ်နိုင်ငံသားဝင်ကြီးရဲ့မှတ်ချက်နဲ့ပတ်သက်ပြီးမနီလာမှာရှိတဲ့တရုတ်တန်ယုံကတော့လက်တလောတစုံတရာမှတ်ချက်ပေးတာမျိုးမတွေ့ရသေးပါဘူးရှင်။
နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကဖန်ဝရံထုံမဲ့ဆိုရင်အဖမ်းခံမှုအသင့်ရှိကြောင်းဟောင်ကောင်မှာရောက်ရှိနေတဲ့ဖိလစ်ပိုင်တမရဟောင်းရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။တမရတောင်ဝင်ယူစင်မူရစ်ဆေးဝါးနှိမ်နင်းတဲ့စစ်စင်ရေးအတွက်လူထောင်နဲ့ချီပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အပေါ် ICC ကဖန်ဝရံထုတ်ဖို့ကြိုးပမ်းနေတဲ့သတင်းတွေထွက်ပေါ်နေစေမှာပဲအခုလိုပြောလိုက်တာပါ။ရာဇဝတ်မှုတွေကိုတိုက်ဖြတ်မှုအတွက်ထင်ရှားတဲ့မျိုးတော်ဝင်အဖြစ်ကနေမူရစ်ဆေးဝါးနှိမ်နင်းရေးမဲဆွယ်စည်းရုံးမှုတွေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့2016ခုနှစ်မှာတမရဖြစ်လာတဲ့ဒူရာဒီလက်ထက်မှာမူရစ်ဆေးဝါးမှုနဲ့လူပေါင်းထောင်ချီတက်ပြတ်ခံခဲ့ရပါတယ်။လက်ရှိတမရဖာဒီနန်မာကရစ်ဂျူနီယာရဲ့ယုံကတော့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကတရားဝင်ဆက်သွယ်လာတာမျိုးမရှိသေးပေမဲ့ဒူရာဒီကိုဖမ်းဆီးလွှဲပြောင်းပေးနိုင်စေရှိတယ်လို့ပြောပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpolပေါ်ကဖဝရနဲ့တောင်းခံလာခဲ့ရင်ဥပဒေနဲ့အညီလိုက်နာဖို့အဆင်သင့်ရှိတယ်လို့လည်းတမရယုံပြောခွင့်ပြောရေးဆိုခွင့်ရှိသူကပြောပါရယ် ICC အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံရဲ့လက်အောက်ခံဟောင်ကောင်ကျွန်းမှာတမရဟောင်းဒူလာဒီဘလောက်ကြကြဆက်နေနိုင်မဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူးဒူလာဒီဟာဖိလစ်ပိုင်အလုတ္တမထောင်ပေါင်းများစွာတက်ရောက်တဲ့စီးယုံလှုံ့ဆော်မှုပွဲမှာမိကွန်းပြောဖို့အတွက်ဟောင်ကောင်ကိုရောက်နေတာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်ဂျားပြတ်ရွေးကောက်ပွဲမှာအထက်လွတ်လောင်နေရအတွက်ထောက်ခံမှုတိုးလာဖို့လည်းမျှော်လင့်နေတာပါတမရဟောင်းဒူလာဒီကတော့တိုင်းပြည်နဲ့လူမျိုးအတွက်လှုပ်ခဲတာသာဖြစ်ပြီးတော့ ICC ကဖန်ရန်ထုတ်ခဲ့ရင်အဖမ်းခံမှုအသင့်ရှိတယ်လို့လည်းစီယုံရေးမိန်ကွန်းမှာပြောခဲ့ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခင်လေးနဲ့အတူကျမလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာယူကရိန်းစစ်အဆုံးသတ်ရေး sorry ဆွေးနွေးပွဲအကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်မတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ရုရှားယူကရိန်းစစ်အမြန်အဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာအခုသတင်းပတ်အတွင်းအမေရိကန်နဲ့ယူကရိန်းခေါင်းဆောင်တွေ sorry Arabia မှာစစ်ပွဲအဆုံးသတ်နိုင်ရေးဆွေးနွေးကြမှာပါ VOA သတင်းတောက် Veronica Beldares Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမာကိုရူဘီယိုမက်လာဆက်ရဲ့တင်းနယ်လာနေမှာ sorry Arabia နိုင်ငံဂျက်တာမျိုးကိုရောက်ရှိပြီးတော့ရုရှား Ukraine စစ်ပွဲအမြန်ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန် Ukraine ကြားဆွေးနွေးသွားမှာဖြစ်ပါတယ်။ February 28ရက်နေ့ကအိမ်ဗျူရောမှာ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့စကားအခြေတင်ဖြစ်ကြပြီးတဲ့နောက်မှာ Ukraine စစ်အဆုံးသတ်နိုင်အောင်ဆွေးနွေးကြဖို့ Zelensky က Trump စီစာရေးသားမြစ်တာရက်ခံပြီးတဲ့နောက်ဝန်ကြီးရူဘီယိုရဲ့ခီးစဉ်ထွက်ပေါ်လာတာဟာငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့သမ္မတထရမ့်ကမတ်လ9ရက်နေ့တုန်းကအခုလိုပြောပါတယ
်ရုရှားနဲ့ဆွေးနွေးရတာအလွန်အဆင်ပြေပါတယ်ဒါပေမဲ့သူတို့ကယူကရိန်းကိုဘုံကျဲတိုက်ခိုက်နေပါတယ်ပုံမှန်လင်းလင်းပြောရရင်ယူကရိန်းနဲ့ဆွေးနွေးရတာပိုပြီးတော့ခက်ခဲပါတယ်သူတို့ဘက်ကနိုင်ွက်ကင်ထားစရာဘာမှမရှိပါဘူ
းယူကရိန်းကိုငြိမ်းချမ်းရေးဆွေးနွေးလောင်ဖိအားပေးတဲ့အနေနဲ့ထရမ့်ကယူကရိန်းကိုပေးနေတဲ့စီးရေးအကူအညီနဲ့ထောက်လှမ်းရေးအချက်အလက်မျှဝေလာတွေကိုရပ်ဆိုင်းထားပါတယ်။ရုရှားအပေါ်လည်းကုန်သွယ်ကွန်တိုးကောက်ပြီးတော့ဒဏ်ခတ်ပိတ်ဆို့မှာဖြစ်ကြောင်းချင်းကြောက်ပြောဆိုရတဲ့အပြစ်ခတ်ရပ်ဆိုင်းနိုင်ဖို့ဟာထရမ့်ရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တယ်လို့ Cannon Institute ကနိုင်ငံရေးအကဲခတ် William Pomerantz ကအခုလိုပြောပါရတယ်
။ He has bet essentially
သူသမရတတ်တမ်းမှာသဘောတူညီချက်ရဖို့စူးစမ်းနေတာပါ။ငင်းကြိုင်းအကောင့်ထဲပေါ်နေတာမှာရုရှား၊ယူကရိန်းနဲ့ EU တို့လည်းပါဝင်နေပါတယ
်။ဒီကနေ့မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့ sorry Arabia အင်ရှေ့ဇာမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံမှုရှိပါတယ်။အဲဒီနောက်ဇယ်လင်စကီရဲ့ဝန်ထမ်းကြီးအကြီးအကဲအန်ဒရီယာယာမက်ဦးဆောင်တဲ့ ယူကရိန်းတန်တမန်နဲ့စစ်ဖက်ကုစလေအဖွဲ့တို့ sorry အာရေဗီယာမှာဆက်လက်ချက်ရှိမှာဖြစ်ပြီးအမေရိကန်ကုစလေအဖွဲ့နဲ့တွေ့ဆုံဆွေးနွေးမှာပါယူကရိန်းကုစလေအဖွဲ့ထဲမှာကာကွယ်ရေးဝန်ကြီးစစ်ဘီဟာနဲ့စစ်ဖက်ကုကရေးမှူးပါဗလိုပါလီဆာရိုလည်းပါဝင်ပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့မှာတော့ဝန်ကြီးရူဘီယိုအပါအဝင်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့တ်ထရမ့်အထူးအကြံပေးစတီဗ်ဝစ်ကော့ဖ်တို့ပါဝင်မှာပါအမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးရေး sorry အာရေဗီယာနိုင်ငံရီယက်မျိုးမှာတွေ့ဆုံဆွေးနွေးပြီးတော့သတင်းသုံးပတ်အကြာမှာယူကရိန်းကိုယ်စားလှယ်အဖွဲ့နဲ့အခုလိုတွေ့ဆုံဆွေးနွေးမှာပါအမေရိကန်နဲ့အပြူသဘောဆောင်တဲ့ဆွေးနွေးမှုမျိုးဖြစ်လာဖို့ယူကရိန်းဘက်ကအပြေအဝကြိုးပမ်းသွားမယ်လို့လည်းယူကရိန်းကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းစစ်အဆုံးသတ်ရေး sorry ဆွေးနွေးပွဲအကြောင်းတင်ဆက်ပေးခဲ့တဲ့နိုင်ငံတကာသတင်းဆောင်မအစီအစဉ်ကိုကိုအောင်အောင်ကပြောပြပေးသွားတာပါ VOA ရဲ့မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုနားဆင်ကြရပါမယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပစ္စည်းကိရိယာမစုံလင်တဲ့ဇီဝဓာတ်ခွဲကမ်းမှာအန္တရာယ်ရှိတဲ့ယောဂါပိုးတွေကိုအမေရိကန်ကစုဆောင်ထားတယ်လို့ရုရှားကဆွဆွဲနေပါတယ်။ဒီဆွဆွဲမှုကမမှန်ပါဘူး။အသေးစိတ်ကိုအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ရှင်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာတင်းမာမှုတွေဆက်လက်ဖြစ်ပွားနေပြီး M23 သဘုံတွေဂိုမာမြို့ကိုသိမ်းပိုက်ပြီးနောက်မှာသတင်းတစ်ပတ်အတွင်းလူပေါင်း983ဦးသေဆုံးပြီးတော့2000ကျော်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ဂိုမာမြို့ကိုသိမ်းပိုက်ပြီးမကြာခင်မှာ M23 သဘုံတွေကမြို့ရဲကအင်တာနက်နဲ့လျှက်စင်ပြီးဖျက်တောက်ခဲ့တာကြောင့်မြို့သားဇီဝစေပညာသုတေသနဌာန INRB တပ်ခွဲခန်းတွေက Ebola virus အပါအဝင်ယောဂါပိုးနမူနာတွေအပြင်ကိုရိုးဖိတ်သွားရင်မှန်းဆလို့တော့မရနိုင်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ ICRC နိုင်ငံတကာကြက်ချီညီဖွဲ့ကတတိပေးခဲ့ပါတယ်။ ICRC ရဲ့တတိပေးချက်နဲ့ပတ်သက်ပြီးရုရှားနိုင်ငံပိုင် Rufa Tignasov သတင်းဌာနကတုံ့ပြန်ရမှာတော့အမေရိကန်နဲ့ပြင်သစ်တို့ဟာတတိယနိုင်ငံတွေမှာအန္တရာယ်ရှိတဲ့ယောဂါပိုးတွေကိုတာဝန်မဲ့ကင်တွယ်နေပြီးများပြည်သူကျန်းမာရေးဘေးအန္တရာယ်တွေပေါ်ပေါက်နိုင်တဲ့အခြေအနေတွေဖန်တီးနေတယ်လို့ဆွဆွဲပြောဆိုပါတယ်။ကူးစက်ယောဂါဆိုးရည်နဲ့ပတ်သက်ရင်နောက်နိုင်ငံတွေဟာတတိယနိုင်ငံတွေမှာတေချာစနစ်ကျဆောက်လုပ်ထားတာမဟုတ်တဲ့ဇီဝတက်ခွဲကန်းနေနဲ့အန္တရာယ်ကြီးတဲ့ယောဂါတွေရဲ့ပိုးနမူနာတွေကိုအထင်ကုန်မရှိစုဆောင်းနေပြီးတာဝန်မဲ့လုပ်နေတာကိုအခုဖြစ်နေပုံကထက်လောင်းအတီးပြုတ်ပေးတာပါဒီဆွဆွဲချက်ဟာမမှန်ကန်ပါဘူးဂိုမာမြို့က INRB တက်ခွဲကန်းဟာနိုင်ငံတကာအဆင့်ပြီးအမြင့်ဆုံးအခြေသွေးဇီဝလုံခြုံရေးနဲ့ဇီဝဘေးကင်းရေးစံချိန်စံနှုန်းတွေနဲ့ကိုက်ညီတဲ့ခေတ်အမီဆုံးနည်းပညာတွေနဲ့ဆောက်လုပ်စီမံထားတာပါဒီဝက်ချက်ကတော့ကာယယောဂကြီးဖြစ်လာနိုင်တဲ့ယောဂတွေကိုဖော်ထုတ်ပြီးချိုးတင်ကာဝယ်ဖို့ဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာယောဂဖြစ်ပွားမှုတွေကိုဖော်ထုတ်ကူတကာဝယ်နိုင်ဖို့ရည်ရွယ်ပြီး1984ခုနှစ်မှာကွန်ဂိုကျန်းမာရေးဝန်ကြီးဌာနကဒီအဖွဲ့အစည်းကိုတည်ထောင်ခဲ့တာဖြစ်ပါတယ်။ Rodolf Meru တက်ခွဲကန်းဟာကဘာထွန်းကကူးစက်ယောဂတွေကိုတိုက်ဖျက်နေတဲ့ပြင်သစ်အခြေစိုက် Meru Foundation နဲ့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ကွန်ဂိုအရှေ့ပိုင်းမှာ Ebola virus ရောဂါ10ချိန်မြောက်ဖြစ်ပွားပြီးတဲ့နောက် INRB နှုတ်ကြားရေးမှူးယွန်းဂျက်မူရန်ဘီရဲ့တောင်းဆိုမှုနဲ့2019နိုဝင်ဘာမှာ USAID ကဒီအဖွဲ့အစည်းအတွက်ရန်ပုံငွေတချို့တဝက်စပြီးထောက်ပံ့ပေးခဲ့ပါတယ်။ INRB ဟာ2018ခုနှစ်ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပူးပေါင်းဆောင်ရွက်ရေးဌာနဖြစ်လာခဲ့ပြီးကာယယောဂါဒါမှမဟုတ်ကာယယောဂါဖြစ်နိုင်ခြေရှိတဲ့ယောဂါတွေကိုစောင့်ကြည့်လေ့လာရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးအတွက်အမေရိကန်နဲ့အာဖရိကယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အပါအဝင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ Rufa Tignasov ရဲ့ဆွဆွဲချက်ဟာအာဖရိကတိုက်ခွင်မှာအမေရိကန်ရဲ့ပြည်သူ့ကျန်းမာရေးကြိုးပမ်းမှုတွေကိုတိုက်ခိုက်ဖို့ရုရှားကစဲစုနှစ်များစွာဇက်တိုက်လှုပ်ဆောင်နေတဲ့တရေမားဖြန့်ချီလှုပ်ရှားမှုတွေရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ
်။ဒီလိုမားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့တိုင်းရင်းသားလက်နက်ကိုင်းနှစ်ဖွဲ့ကြားကတင်းမာမှုနောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။ ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်မြောက်ရေးအဖွဲ့နဲ့တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော် DNL တို့ကြားတင်းမာမှုတွေကိုညှိနှိုင်းဖြေရှင်းမဲ့အကြောင်းနှစ်ဖက်တောင်းရှိသူတွေကပြောလိုက်ပါတယ်။ကုခိုင်မျိုးက KIO ဆက်ဆံရေးယုံနဲ့တပ်ဖွဲ့ဝင်တွေကို DNL အဖွဲ့ကဖယ်ရှားလိုက်ပြီးတဲ့နောက်လူမှုကွန်ရက်စာမျက်နှာမှာအပြန်အလှန်ဝေဖန်တိုက်ခတ်တာတွေလည်းရှိခဲ့တာပါ။တရင်သားလက်နက်ကိုင်းနှစ်ဖွဲ့ကြားတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမယ်ရင်ချင်းနဲ့ပြောပြပေးပါရှင်
။ဒီကနေ့တောက်ကြံနေညနေပိုင်းကပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL တိမ့်ပိုက်ထားတဲ့ကုတ်ခိုင်မြို့မှာရှိတဲ့ KIO ဆက်ဆံရေးယုံနဲ့ကုတ်ခိုင်မြို့ကိုဝင်ရောက်လာတဲ့ KIA တပ်ဖွဲ့ဝင်တွေကို DNL တပ်ဖွဲ့ဝင်တွေကဖယ်ရှားပြီးနတ်ဖာကာဘက်ကိုပို့ဆောင်ခဲ့ပါတယ်။ဒီလိုနှစ်ဖက်တင်းမာမှုတွေဖြစ်လာတာကိုလောလောဆယ်မှာရှေတန်းကတာဝန်ရှိသူအချင်းချင်းနှိနှိုင်းနေပြီးတော့နှစ်ဖက်ဗဟိုအချင်းချင်းဆက်လက်နှိနှိုင်းသွားဖို့ရှိကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ်
။အခုလောလောဆယ်ကတော့အဲ့ဒီဒေသခံရှေတန်းကလူကြီးတွေချင်းချင်းနှိနှိုင်းကြတော့ရှိပါတယ်။တခြားဟိုအစီကတည်းကအဲ့ဒီစစ်စာနဲ့ပတ်သက်လို့ဒီချမ်းနှိနှိုင်းတာလည်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ke wo bu khu na o yin yo ye bu khu chin chi bo no yin ga le jano ro ni na da shi de ko le set pe ma ni na bo ro shi ta de ma ko lo lo se ya no ni na de sing ga ro ma shi de bo ma phet ga ro pin si ne ne tha no pe shi ba de
DNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလည်းကွက်ခိုင်မျိုးအရေးခင်းတဲ့ပတ်သက်လို့နှစ်ဖက်ဗဟိုချင်းညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်
အချင်းချင်းပြပွားနေတဲ့အငင်းပွားမှုတွေခုတိုင်းမျိုးတွေကိုလူစုတွေအနေနဲ့ကတော့စိုးရိမ်ဖျားမရှိပါဘူး။ကျမတို့ဘက်ကတော့ဒါတွေကိုဒီနိုင်ငံရေးပြဆိုအဆွေနွေညနိုင်ရင်းနဲ့တော့ကျမတို့ဆောင်ရွက်မှာဖြစ်ပါတယ်။အဲကျမတို့ဒီခရီးဘဟုနဲ့ခရီးရေးကြမှာကျမတို့ဒီဘဟုအဆင့်ပြဆိုဆွေးနွေးမှုပြုလုပ်နိုင်တယ်ကျမတို့ချိပါနေတာမျိုးရှိပါတယ်။
KIA နဲ့ DNL တပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေဖြစ်တဲ့သတင်းကိုမီဒီယာတွေမှာဖော်ပြလာတဲ့အခါနှစ်ဖက်ပြည်သူတွေကြားအပြန်အလှန်ဝေဖန်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ပုံမှုကြီးနော်ဘူးကတော့မဖြစ်သင့်တဲ့ကိစ္စတွေမဖြစ်ရအောင်အမုန်းစကားတွေရှောင်ကျဉ်ကြဖို့အခုလိုတိုက်တွန်းထားပါတယ်
။အခုအဲ့လိုမျိုးအချိန်ကာလမှာကတော့ကျွန်တော်နှစ်ဖက်ကပြည်သူတို့ထုတ်ပြီးနှစ်ဖက်ကအွန်လိုင်းတမားတွေနာနှစ်ဖက်ကအဲကျွန်တော်တက်ဖွဲ့ဝင်တဲ့အားလုံးလည်းချင်းချင်းမုန်းစကားတွေပေါ့ his speech လို့ခေါ်မှာပေါ့နော်အမုန်းစကားတွေအခုအချိန်မှာတော့တော်တော်သိထားဖို့ရည်ချီပါတယ်အဲ့ဒါကတော့မဖြစ်တဲ့ဟာတွေကိုဖြစ်စေတတ်တဲ့အဲဒီစကားတွေပေါ့လေနော်ဒါတော့ကိုချင်းမှာတော့ဆောင်ဖို့လိုပါတယ်လို့ကျွန်တော်တော့ပြောလို့ပါတယ်
နှစ်ဖက်ပုတ်တိုက်မှုတွေရှိတဲ့အခါပြည်သူတွေကြားအထင်မြင်လွဲမအောင်ဆောင်ရွက်နေတာတွေရှိနေကြောင်းနဲ့ဒီလိုအငင်းပွားမှုတွေရော့နေအောင်ဆောင်ရွက်သွားမှာဖြစ်ကြောင်း TNL ပြောခွင့်ရသူလွေးရည်ဦးကပြောပါတယ
်။ပုတ်တိုက်မှုတွေအငင်းပွားမှုတွေရှိတာတဲ့အခါမှာတချို့ကလူထုတွေအမြင်မအောင်လူထုတွေတဘောထားကွဲလွဲအောင်ဆောင်ရွက်နေတာမျိုးတွေရှိပါတယ်။ဒါဆိုတော့ကဒီဟာကိုကျွန်မတို့ကတော့ဒီဆက်လက်ပြီးတော့မှဒီစီတီတန်းခံရတဲ့မဟာမိတ်နဲ့ဒီဆက်လက်ပြီးတော့မှဒီအငင်းပွားမှုတွေရော့နေအောင်ကျွန်မတို့ဆောင်ရွက်သေးရှိပါတယ်ဟုတ်ကဲ့
ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1994ခုနှစ်အပြစ်ခတ်ရစဲပြီးတဲ့နောက်ကုတ်ခိုင်မြို့မှာဆက်ဆံရေးယုံဖွင့်လှစ်ခဲ့ပြီး2011ခုနှစ်မှာတကြော့ပြန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရုပ်သိမ်းခဲ့ပါတယ်တက်တုံညာနှစ်ခုစစ်စင်ရေးမှာ TNL ကကုတ်ခိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်မှာ KIA ကဆက်ဆံရေးယုံကိုပြန်လည်ဖွင့်လှစ်ခဲ့တာပါDNL ကဆက်ဆံရေးယုံဖွင့်လှစ်တာနဲ့ပတ်သက်လို့တရားဝင်အကြောင်းကြားဖို့စစ်ဝတ်စုံတွေမဝစ်ဖို့တတိပေးမှုတွေရှိခဲ့ပြီးအခုလိုနှစ်ဖက်ကြားအချင်းများမှုတွေဖြစ်လာခဲ့တာပါ KIA နဲ့ DNL ကြားမန္တုံမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့လပိုင်းကအလားတူပုတ်တိုက်မှုတွေဖြစ်ခဲ့ပါတယ်2013ခုနှစ်အတွင်းမှာလည်းအောက်ခြေတပ်တွေကြားအချင်းများတာတွေဖြစ်ခဲ့တာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်ရှင်
တင်မာမှုတွေရှော့ချရေးအတွက်ညှိနှိုင်းမှု KIO နဲ့ DNL တို့သဘောတူတဲ့တည်းမဲ့အင်ဂျင်နိုင်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့တရုတ်နိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်လို့ပြောပြပေးပါမယ်တရုတ်နိုင်ငံကစစ်ရုံတွေမှာအလုပ်သမားအခွင့်အရေးတောင်းဆိုခဲ့ကြတဲ့မြန်မာအလုပ်သမားတွေကဥဆောင်သူတချို့ကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့မြန်မာနိုင်ငံပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့အလုပ်သမားတွေလှုပ်ရှားသူတွေကပြောပါတယ်လောက်ခလာစာတိုးပေးဖို့အလုပ်ချိန်တိတိကျကျတတ်မှတ်ပေးဖို့တောင်းဆိုရင်းမနေ့တနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံပြန်ပို့ခံရမယ့်အပေါ်စိုးရိမ်မှုတွေလ နဲ့ထွက်ပေါ်နေတာပါတရုတ်နိုင်ငံရောက်မြန်မာအလို့သမားတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမတ်စုမွန်ပြောပြပြပါရှင
်တရုတ်နိုင်ငံယူနန်ပြည်နယ်ရင်ကျန်းမြို့စက်မှုဇုံ၄မှာရှိတဲ့ဟုံဟုံဖူစီအထည်ချုပ်ဆက်ရုံမှာလောကကလစာတိုးမြင့်ပေးဖို့အပါအဝင်ရပိုင်ခွင့်တချို့ကိုတောင်းဆိုခဲ့ကြတယ်အလို့သမား600တဲကခေါင်းဆောင်တဲ့သူတွေကိုတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္ဂနွေနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူတို့အားလုံးကိုပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒီကိစ္စကိုတေချာစောင့်ကြည့်နေပါတယ်လို့မြန်မာနိုင်ငံအလင်းသစ်အလို့သမားတမကများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌမတ်တင်တင်ဝေက VOA ကိုအခုလိုပြောပြပါတယ
်ဆန္ဒပြတဲ့အကြောင်းအရာကတော့မြန်မာအလို့သမားနှစ်ဦးကိုသူတို့က OD မစင်းလို့ဆိုမြန်မာပြည်ပြန်ပို့မယ်ဆိုတဲ့အဲကိစ္စနဲ့ပတ်သက်ပြီးတော့တရုံလုံးဝပေါ့နော်လက်မခံတဲ့အတွက်ဆန္ဒထားပြကြတယ်အဲနောက်ဆက်တွဲတောင်းဆိုချက်တွေပါလာတယ်အလို့သမားတွေတောင်းဆိုတဲ့အချက်တွေအကုန်လုံးပေးတယ်70ချက်ပေါ့နော်အကုန်ပေးပြီးစာချုပ်ချုပ်ပြီးသွားပြီးဆိုမှဒီတနင်္ဂနွေညလေညကြမှာစပြီးဖြစ်တဲ့လိုင်းကအလို့သမားတွေကိုရဲတွေလာဖမ်းသွားတယ်လို့ကြားတယ်ပေါ့နော်လူကြီးအတီးကျနဲ့ဘယ်နဲ့ဘဒူရီရဖမ်းပြီးတော့ဘာကြောက်ဖမ်းလဲဆိုတာကိုတော့ကျွန်တော်တို့ထပ်ပြီးတော့အသေးစိတ်ချက်လိုက်နေပါတယ
်ဒီသတင်းမှတ်အတွင်းမှာပဲအလုတ်သမားတထောင်နီးပါးကိုနေဆက်ကနေနေရက်ကိုပြန်ပို့လိုက်ပြီးဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်နေ့တိုင်းအတုတ်လိုက်ပြန်ပို့နေတယ်ဆိုပေမဲ့အတိအကျဘလောက်ပြန်ပို့ခဲ့တယ်လဲဆိုတာကိုတော့ VOA အနေနဲ့စုံစမ်းနေတော့ဖြစ်ပါတယ်တရုတ်နိုင်ငံကစက်ရုံနေမှာပထမဦးဆုံးဆန္ဒပြခဲ့တဲ့မြန်မာအလို့သမား200ကျော်ကို2024ခုနှစ်နှစ်စာပိုင်းမှာနေရက်ပြန်ပို့ခဲ့တဲ့အတွက်အခုဒီချိန်လဲပြန်ပို့မယ်ဆိုတဲ့အခြေအနေကဖြစ်နိုင်ကြောင်းအလို့သမားရေးစောင့်ကြည့်သူတွေကပြောပါတယ်အခု2025ခုနှစ်ဖေဖော်ဝါရီလထဲမှာပဲယူနန်ပြည်နယ်မန်စီမြို့ကဆက်ယုံ3ယုံမှာမြန်မာအလို့သမားယာနဲ့ချီပြီးတော့ဆန္ဒပြခဲ့ပါတယ်အိုဟီအထည်ချုပ်ကအလို့သမား900လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဆက်ယုံပိုင်ရှင်ကိုလိုအားကတိုးပေးဖို့အချိန်ပြည့်မခိုင်းမှုတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာလို့အလုသမားတွေက VOA ကိုပြောပြပါဗျ။အလုသမားတဦးကဖြစ်စဉ်ကိုအခုလိုပြောပြပါဗျ။ဒီ
လိုဒီဘက်ကဘယ်ကိုစားခေါ်လာလဲ။ဒါကအနေနဲ့ထောက်မြင်အောင်လို့တတ်မှတ်ထားတယ်။ငုံချင်းပေါ့။ထောက်မြင်တာထောက်မြင်စသဖြင့်သူချင်းချင်းကိုထပ်တူပြီးရတယ်။ဆိုပေမဲ့ဒီကတကယ်အဲမှာကျတော့ဖြစ်နေတဲ့ပြဿနာအလုသမားကတည်းကနေမှန်းလား။ဟုတ်တယ်ကွာ IC ဘောလေးကတ်တယ်မလားဟုတ်ဘူးသူကဒီတပတ်ကတ်တယ်လို့တပတ်ကတ်ကဒီချက်ပြီးမှလောလောပိုင်ကိုမရှိဘူးသူရဲ့မိပြည်ကြီးလာတယ်အဲ့တော့လောကမားတဲ့ဒီချက်ဝင်လာပြီဆိုရင်ဒီလောဆက်ရုံထဲမှာပဲအချိန်ချုပ်မိသူကိုဖက်တာဒီဆက်ရုံထဲနဲ့အပြင်လဲသွားလို့မရဘူးသူဒီချက်လို့ပြောသူပြန်မှဆက်တယ်လို့မရဘူးသူတမတာဒီရေးတယ်လို့ပြီးပြီဆိုရင်လောကမရတာလောကလျှော့တာပြန်ဖြစ်လာအကြောထောင်းနေရလို့ပြောရလို့ဒီမှာကျတော့ခါလေးကတလားကိုအဆောင်ပြေရရှိရတယ်အမျိုးကြီးချိုးဖို့ခံရတယ်အများကြီ
းယူနန်ပြည်နယ်ကတာဝန်ရှိတဲ့သူတွေနဲ့မြမအလုံသမားဆေလူရေးကိစ္စတွေကိုနားလည်မှုစာချုပ်လွှာမှာလက်မှတ်ရေးထိုးထားတယ်လို့စစ်ကောင်စီရဲ့အလုံသမားရေးဌာနတာဝန်ရှိသူကတော့ VOA ကိုအတည်ပြုထားပါတယ်အဲ့ဒီသဘောတူညီချက်ထဲမှာတော့အလုံချင်းလောကလစာနေဆက်ဖြတ်ကျော်ခွင့်တွေကိုထည့်သွင်းထားပေမဲ့မြမအလုံသမားတွေတရုတ်နိုင်ငံထဲမှာတရားမဝင်အလုသမားတွေတပွဲဆက်ဆံခံနေရတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်အခုနောက်ဆုံးတရုတ်ဆက်ယုံကမြန်မာအလုသမားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံနဲ့တရုတ်နှစ်နိုင်ငံအာဏာပိုင်တွေဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင
်မဆုမွန်ပြောပြပေးခဲ့တာပါမကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာနေ့စမှာတော်တာရှင်များရှင် view american တန်ရဲ့2025ခုနှစ် match လ10ရက်တနင်္လာညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့တွဲဆုံမင်းမြတ်ကအစီအစဉ်ကိုအလှည့်ပေးကြပါမယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ရဲ့60ရာခိုင်နှုန်းကိုထိန်းချုပ်ထားတဲ့အာရခတပ်တော် AA ကိုတရားဝင်အုပ်ချုပ်နေတဲ့နိုင်ငံရေးအင်အားစုတစ်ခုအနေနဲ့အတိအမှတ်ပြုဆက်ဆံတာမျိုးမလုပ်သေးပေမဲ့ဒီချင်းကပ်မှုပုံစံကပြောင်းလဲလာနိုင်တယ်လို့သူတွေတူကပြောပါတယ်။ AA ဟာစီးရဲအောင်မြင်မှုကတဆင့်သူတို့လိုလာတဲ့နိုင်ငံရေးအခြေအနေကိုရရှိဖို့တရုတ်နဲ့အိန္ဒိယနိုင်ငံလုံးစလုံးနဲ့ထိန်းညှိရမယ်လို့လည်းနောက်တူကထောက်ပြပါတယ်။စီးရဲအချိန်တင်လာတဲ့ရခိုင်စီးရဲရိုက်ခတ်ချက်တွေနဲ့ တ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ကိုငင်းကြီးကတင်ပြပေးပါရှင်
။ Arkat.ae ဟာရခိုင်ငါမြို့နယ်18မြို့နယ်ထဲမှာသူတို့ထိန်းချုပ်ဖို့ကြံနေတဲ့၃မြို့နယ်တွေကမြို့တော်စစ်တွေအပြင်ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်ထဲမှာပါစစ်ရေးအရှိန်ညှင့်လာနေတာပါ။ဒါဟာတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်ကမ္ဘာလမ်းရင်းနှီးမြှုပ်နှံမှုတွေအတွက်ချိန်ချောက်မှုအသစ်တွေဖြစ်ပေါ်လာတာနဲ့အတူအေရဲ့နိုင်ငံရေးအခန်းကဏ္ဍကလည်းကျယ်ပြန့်လာတယ်လို့ကျွမ်းကျင်သူတွေကတွက်ဆလာကြပါတယ်။ American ပြည်ထောင်စုဟဝိုင်ပြည်နယ်အခြေစိုက် Indo-Pacific ဒေသဆိုင်ရာနိုင်ငံကြီးရင်းနဲ့ဒုံကျော်ရေးမူဝါဒသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Pacific Forum ကသုတေသီကိုအောင်သူရကိုကကျောက်ဖြူရောစစ်တွေရောကဘက်အားလုံးတွေအရေးကြီးနေတယ်လို့ပြောပါတယ
်။ဒီဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတယ်ပေါ့နော်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့အဲဒီစီမံကိန်းနှစ်ခုပေါ့နော်အတီကကြောက်ပြည်နယ်စိတ်ကရောနော်ရွှေကက်စပိုက်လိုင်းရောတေယိုဆိုးရရဲ့ဒီ BRI စီမံကိန်းတစ်ခုလုံးအတွက်အချက်အကျကြတဲ့အခန်းကဏ္ဍမှာရှိတယ်ပြီးတော့ဒီစီမံကိန်းတွေဟာတရုတ်နိုင်ငံအတွက်သူကစီးပွားရေးအကျိုးအမြတ်ဟိုရရှိအောင်တသက်မဟုတ်ဘူးပထဝီအနေထားရလဲအရန်ရေးကြီးတဲ့နေရာမှာရှိတယ်ဘာကြောင့်လဲဆိုရင်သူကလူဦးရေ 1.4 ဘီလီယံကျော်ရှိတယ်တရုတ်နိုင်ငံရဲ့စွမ်းအင်လိုအပ်ချက်ပေါ့နော်ဒီစွမ်းအင်လိုအပ်ချက်ကိုရခိုင်ပြည်နယ်ကခုနစီမံကိန်းတွေဟာအရေးပါတဲ့ခန့်ကန်တာလေပံ့ပိုးပေးနေတာဖြစ်တယ်။လုံခြုံရေးရှုထောင့်အချိန်မဲ့ဆိုရင်လေဒီတရုတ်တောင်ပိုင်းပေါ့နော်ယူနန်ပြည်နယ်ကနေပြီးတော့အိန္ဒိယသမုဒ္ဒရာကိုခပ်ပေါက်ပေးထားနိုင်တဲ့မဟာဗျူဟာကျတဲ့နေရာဒေသဖြစ်တယ်။ပြီးတော့တရုတ်ရဲ့ဒီရေလန်းကုန်သွယ်မှုလမ်းကြောင်းနဲ့ပတ်သက်ပြီးတော့သူတို့နှစ်ရှည်လာများပေါ့နော်ခေါင်းခဲနေရတဲ့မလကာရေလက်ကြားတိုင်လမ်းမှာပေါ့ဆိုရင်ချက်ပေါ့နောက်တစ်ခုရင်းပွားမှုတွေဖြစ်နေတဲ့ဒီတောင်တရုတ်ပင်လယ်လမ်းကြောင်းမဖြတ်ဘဲနဲ့သွားလို့ရမယ်။ပြီးတော့အချိန်ရောတရုတ်အတွက်အချိန်ရောအရင်းမြစ်တွေရောအများကြီးတက်တာသွားမယ်နီလန်ဖြစ်လို့အရန်ရေးကြည့်ရလို့ပထမဆုံးပြောချင်းတယ်ပေါ့နော
်ကြောက်ဖြူစက်ကဲမှာတရုတ်ပြည်သူလူမျိုးရေးတက်မတော်ရဲ့ရေသက်စစ်သည်မော်တွေစက်ကတ်နိုင်အောင်စစ်ဖက်နဲ့အရက်ဖက်မျိုးလုံးတုံးနိုင်တဲ့အလားအလာရှိတယ်လို့လည်း Asia Society ရဲ့အစီရင်ခံစာဆောင်ကထောက်ပြထားတာရှိပါတယ်စစ်ကောင်စီနဲ့ပူတွဲပြီးပုံကိကလူမျိုးတွေချထားနိုင်မှုစ조사လာတာကလည်းယင်းညွတ်နယ်မှုတွေအတွက်တရုတ်ရဲ့စိုးရင်ချက်ကိုထင်ရှားစေတယ်လို့စစ်ကောင်စီဘောယုံကြည်ကူးစားမှုကြဆင်းလာတာကိုလည်းပြတ်တာနေတယ်လို့ကိုအောင်သူရကိုကိုကရှုမြင်ပါတယ
်ဖေဗူအာရီလပေါ့နော်18ရက်နေ့ကစကောင်စီကနေပြီးတော့ဒီပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေကိုတရားဝင်ပြဋ္ဌာန်းလိုက်တယ်ဒါကအဘောင်တိတာစီလဲဆိုရင်တရုတ်ဘက်ကတောင်းဆိုထားတယ်ဒီဥပဒေလုံခြုံရေးကော်မတီထောင်ဖို့အတွက်နောက်တစ်ဆင့်အကောင့်ထည့်ဖို့ဒါမီးစိမ်ပြလိုက်တဲ့သဘောလို့ပြောရမှာပေါ့နော်နောက်တစ်ခုကစကောင်စီကဒီဥပဒေကိုကြည့်ရင်လေအရင်သူတို့တစ်ချိန်လုံးသူတို့ refer လုပ်နေသေးတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒါမငြိညွတ်ဘူးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုသူကထိပါးစေတဲ့ပြည်ပတပ်ဖွဲ့အဝင်တွေပြည်တွင်းမှာချထားဖို့လာပြီးတရားဝင်ချထားဖို့ဟိုမငြိညွတ်တဲ့အတွက်ဒီဥပဒေပြဋ္ဌာန်းလိုက်တာပေါ့နော်လုံခွင့်ရအောင်သူပြဋ္ဌာန်းလိုက်တယ်လို့ပြောလို့ရတယ်ဒီလူညုံရေးကော်မတီတည်ထောင်တဲ့ကိစ္စမှာတရုတ်ဝန်ကြီးပေါ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးရဲ့သူဟိုနေပြီးတော့ခီးစစ်မှာသူတောင်းဆိုခဲ့တာပေါ့နော်အသေးစိတ်ကြည့်ရင်လည်းမြန်မာနိုင်ငံအတွက်ဒီခိုင်ပြည်နယ်အတွက်လုံခြုံရေးရစိုးရင်စရာချက်တရှိရဲ။ဘာကြောင့်လဲဆိုရင်တရုတ်ဘက်ကနေပြီးတော့ဒီလက်နက်တွေပြီးတော့လုံခြုံရေးပစ္စည်းတွေကိုတင်သွင်းလို့ရတယ်။ပြီးတော့ခုနတရုတ်ဟိုပြည်ပတစ်ဖွဲ့ပေါ့နော်။ဒါကိုတရားဝင်တက်ချထားလို့ရတယ်အနေထားမှာရှိရောဒါလုံခြုံရေးရစိုးရင်စရာရှိရလို့ပြောလို့ရတယ်ပေါ့နော်။နောက်တစ်ဖက်ကပြန်ကြည့်မယ်ဆိုရင်လည်းကျွန်တော်တို့ဒီတရုတ်အစိုးရကစစ်တပ်ပေါ်မှာအရင်ကသူထားရှိခဲ့တဲ့ယုံကြည်မှုပေါ့နော်။ဒါအထူးသက်သာရောကြသွားလို့သူဒီနီလန်နဲ့သူစူးစမ်းကြည့်တာပေါ့နော်စစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအပြည့်အဝကာကွယ်နိုင်စမ်းမရှိတော့ဘူးလို့သူယူဆတယ်ယူဆလို့ဒီခြေလမ်းကိုလှမ်းခဲ့တာပေါ့နော်ဒါပေမဲ့ဒီလုံခြုံရေးကုမ္ပဏီစပြီးကိစ္စစပြီးအသက်ဝင်ပြီဆိုရင်ဒီတရုတ်လက်နက်ကိုင်တွေရှိနေတဲ့မြေပြင်မှာအေအေအတွက်ဟိုထိုးစစ်ဆင်ရတာအရေအခက်ခဲတွေအများကြီးရှိလာနိုင်တာမျိုးတော့သုံးသပ်လို့ရပါတယ်
ကနက်တက်ကတော့ပါရကူကြောင်းသားနိုင်ငံရေးသူတွေတီကိုကျော်ဆန်းနိုင်ကတော့အာကတ်တော်အနေနဲ့နိုင်ငံတကာကယင်းနှိမ့်နှံမှုတွေအရေးကိုထက်သွင်းစဉ်းစားပြီးပြင်ဆင်ထားတာတွေ့ရတယ်လို့သုံးသပ်ပါတယ
်။ဂျာခန်ကထုတ်ပြတဲ့အချိန်မှာသူတို့ညချင်းအတွက်လည်းသူတို့တကောက်ဖန်ထားပါတယ်။ပြီးတော့ဒီနိုင်ငံအခြားယင်းနှိမ့်နှံမှုတွေလို့သူတို့ကာကွယ်ပေးမယ်ဆိုတဲ့ဟာမှာသူတို့ကျွန်တော်ဒွိဟမြင်တာပေါ့ဒီမှာဒီဟာတွေကတကယ်ဆိုရင်ဘာပြောချင်တာလဲဆိုတော့ငါတို့လည်းအောက်ထက်မှာရှိနေတဲ့ဒီမြေတွေမင်းတို့စီမံကိန်းတွေကိုငါတို့တောင်းဝါခံတယ်ငါတို့နေပြီးတော့ဒါကိုလုံခြုံရေးပိတ်မယ်ပြီးတော့ဖြစ်လာတဲ့ဟာကိုလည်းငါတို့ဆက်ပြီးတော့လုံခြုံရေးပိတ်အောင်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကတိတကိုယ်ဝဲတစ်ခုအနေနဲ့ပေါ့နိုင်ငံရေးကတိတကိုယ်ဝဲတစ်ခုအနေနဲ့ချပြရတယ်ဆိုတော့တဖို့ကိုကျွန်တော်အနေနဲ့မြင်တာပေါ့အတင်းပေးရရှိထားတဲ့နေမျိုးတွေကိုငါတို့အနေနဲ့နိုင်ငံရေးအရာတာဝန်ယူရဲလုံခြုံရေးအရာတာဝန်ယူရဲဆိုတဲ့ဟာကဒီနိုင်ငံတကာရန်နှင်းမြုံနယ်မှုပေါ့တရုတ်တစ်ခုလည်းမဟုတ်ဘူးပေါ့လေကျွန်တော်အိန္ဒိယလည်းရှိရပါဘော อินเดียရဲ့ဒီကလန်ဒန်စီမံကင်းအပါအဝင်ပေါ့ဒါတွေကိုသူတို့အနေနဲ့ဒီတန်းတန်းစကားအပိုးတွေဆိုတဲ့တဖိုးကိုပို့ပြီးတော့တက်ရောက်မယ်ဆိုရင်လည်းမမှားဘူးထင်တယ်ပေါ့ဟုတ
်တရုတ်နိုင်ငံအနေနဲ့နေပြည်တော်နဲ့စစ်ကောင်စီပေါ်ဗဟိုပြုချင်းကတ်တဲ့စင်းစားပုံကနေလည်းပြောင်းလဲဖို့လိုနေပြီလို့ကိုအောင်သူရကိုကသုံးသပ်ပါတယ
်လက်ရှိအနေထားမှာတော့ဒီစစ်ကောင်စီကလည်းသူကနေရာနဲ့မှာသူကစစ်မျက်နှာဖွင့်နေရတာပေါ့နော်ခုနကကြင်မာရောအညာမာရောအခုဆို AR တိုင်းမာရောပကိုးမှာလည်းပကိုးရိုးမှာစစ်စင်ရေးဆိုပြီးဒီလိုတော်လိုင်းပူပေါင်းအင်အားစုအဖွဲ့တွေကစတင်လာတွေ့ရတဖက်မှာတော့ AR တဖြည်းဖြည်းချင်းသူ့ရဲ့နယ်မြေထိန်းချုပ်ထားနိုင်တာကနေချင်း AR ဝရီပကိုးပြီးတော့မကွေတိုင်းအဆက်တွေထိသူကသူ့ရဲ့ border line စီပေါ့နော်ပို့ပြီးခိုက်မအောင်သူကလုံနေရတွေ့ရတယ်တွေ့ရတော့တရုတ်အနေနဲ့ဒီရခိုင်ပြည်နယ်ထဲမှာရှိတဲ့စီမံကိန်းတွေကိုတကယ်ကိုအကောင်အွယ်ဖို့အတွက်ပေါ့ပြီးတော့သူတို့ခဏခဏပြောတယ်မြန်မာပြည်ကိုငင်းချမ်းပြီးတော့တည်ငြိမ်တဲ့လမ်းကြောင်းကိုသွားဖို့ဆိုရင် AA နဲ့လည်းသူတို့ဘယ်လိုထိတွေ့ဆက်ဆံလဲဆိုတာကိုစဉ်းစားသင့်တယ်လို့ကျွန်တော်မြင်တယ်အရင်ကလို့ကျွန်တော်တို့အာနာဘိုချက်ကိုနေပြီးတော့မှအခြေပြုပြီးတော့စဉ်းစားစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရုံနဲ့သူတို့ရဲ့အကျိုးစီးပွားတွေသူတို့ဖြစ်ချင်တဲ့ဆန္ဒတွေကိုလုပ်ဖို့ကခက်ခဲလာပြီအခုကအုပ်ချုပ်ရေးပုံစံအရလည်းပြောင်းလာတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရောတွန်လိုင်းရေးဖွဲ့တွေရောအနေမျိုးတွေသိမ်းပြီးတော့ဟိုအုပ်ချုပ်ရေးပုံစံအစ်စ်ပေါ့နော်အဲ့လိုမျိုးဟာအစားထိုးလာတဲ့အခါမှာတရုတ်အနေနဲ့ဟိုပြန်ပြီးစဉ်းစားတင်တာကခုနအေးအေးပါဝင်ဒီတွန်လိုင်းရေးအဖွဲ့တွေနဲ့ဟိုထိတွေ့ဆက်ဆံမှုတွေစဖို့ပေါ့နော်အဲ့ဒါအဲ့သူတို့စဉ်းစားတင်ပြီလို့တော့ကျွန်တော်တော့မြင်တယ်ချင်းကတ်တဲ့ပုံစံပေါ့နော်မြမရေးမှာချင်းကတ်တဲ့ပုံစံအပြောင်းလဲဖို့လိုတယ်လို့မြင်တယ်
ကွန်နက်တက်ကတော့ကိုချောဆက်လိုက်ကတော့အာရခတတော်အနေနဲ့တရုတ်နိုင်ငံရဲ့တရားဝင်ဆက်ဆံမှုရဖို့မှာဒေတာရင်းနဲ့နိုင်ငံတကာဆက်ဆံရေးကိုထိန်းသိမ်းဖို့လိုတယ်လို့ထောက်ပြပါတယ်
။ရှိစရဲ့အောင်မြင်မှုကတဆန်သူတို့လိုလာတဲ့နိုင်ငံရဲ့အခြေအနေတရားတစ်ခုကိုရောက်ဖို့ဆိုရင်သူတို့အနေနဲ့တော့ဒီလိုမျိုးအတိုးရှိုးတယ်ပြီးတော့ချက်ကန်ပင်လန်ဖြစ်တဲ့အိန္ဒိယနဲ့တရုတ်ကြားမှာဖြစ်တဲ့အတွက်ကြောင့်ဒါကလွေကူတဲ့ဒေတာလည်းမဟုတ်ဘူးပေါ့လေ။အဲလိုမျိုးမျိုးနဲ့ကြတော့ကျွန်တော်မြင်တာကရှိကိုသွားဖို့ဆိုရင်တို့တော့ဒါအဲ့လိုမျိုးတော့တိုးရှိုးတယ်ချက်ကန်ဘဲလန့်ဖြစ်မှုတွေကိုတို့တို့အနေနဲ့တော့အများကြီးလဲ group စိတ်ကိုစေးရမယ့်အခြေအနေလေးဖြစ်တယ်လို့ကျွန်တော်မြင်တယ်ပေါ့ဟုတ
်တစ်ဖက်မှာလည်းကြောက်ဖြူရဲ့မဟာဗျူဟာမြောက်ရေးပါမှုကြောင့်တရုတ်နိုင်ငံဟာသူ့ရဲ့အကျိုးစီးပွားတွေကိုကာဝယ်နိုင်ဖို့အတွက်စစ်ကောင်စီနဲ့အေဂျာမှာဂျားဝယ်ဖြန့်ပြင်းနိုင်ရေးဖိအားပေးလာမလားဆိုတာစောင့်ကြည့်ရဖို့ရှိနေပါတယ်ဒါပေမဲ့တရုတ်ဟာရေရှည်မှာမြန်မာနိုင်ငံရင်တည်ငြိမ်ပြီးတော့သူ့ရဲ့အကျိုးစီးပွားစီမံကိန်းကြီးတွေလက်ပတ်နိုင်ဖို့ဆိုရင်တော့အာခတ်တော်အေအပြင်မြူသားညွေဆွေအန်ယူဂျီပါဝင်တော်လိုက်ရင်အားစုတွေနဲ့တရားဝင်သဘောထိတွေ့ဆက်ဆံဖို့လိုအပ်နေကြောင်းသူတေတီတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ညီညာရေးပ
ါတရုတ်စီမံကိန်းဆောက်ဖြူတိုက်ပွဲရိုက်ခတ်မှုအကြောင်းဆက်သွယ်မေးမြန်းကအစီအစဉ်မှာကိုငင်းချန်ရေးကတင်ဆက်ပေးခဲ့တာပါအခုတော့စီးပွားရေးအစီအစဉ်အလှည့်ပါဖေကုံမြို့နယ်တွင်ကဝေးလံခေါင်းတည်တဲ့ဒေသတွေမှာလယ်သမားတွေနဲ့တိုက်ပွဲကနေစစ်ဆောင်ထွက်ပြေးလာကြသူတွေဟာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ဘိန်းဆိုင်ပြိုကြရတယ်လို့ပြောပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကီထိုက်ကတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာဆီယနာတိုင်းနဲ့2021ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘိန်းစိုက်ပျိုးမှုရော့ချလာကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်တွေတွင်ပြောဆိုထားပေမဲ့လို့လဲမြန်မာနိုင်ငံဟာဆိုရင်ကမ္ဘာမှာမူရစေဝါထုတ်လုပ်မှုအများဆုံးနိုင်ငံအဖြစ်ဆက်လက်ရပ်တည်နေပါတယ်။မြန်မာနိုင်ငံရဲ့ဝေးလံတဲ့နေဆက်ဒေသတွေမှာဘိန်းစိုက်ပျိုးထုတ်လုပ်မှုကအဆင့်ဆက်တရှိလာတာဖြစ်ပြီးလက်နက်ကိုင်အဖွဲ့တွေနဲ့ရာဇဝတ်ကိုင်တွေကဘိန်းဖြူထုတ်လုပ်ကြတဲ့ဒေါ်လာတန်းထောင်ချီတမှုရှိတဲ့မူရစေဝါကုန်ကူးမှုကိုတရားဥပဒေစိုးမိုးရေးဆိုင်ရာအာဏာပိုင်တို့ကလည်းလစ်လျူရှုထားတယ်လို့သုံးသပ်သူတို့ကပြောကြပါတယ်။ဆီယနာတိတ်မှုနောက်ပိုင်းဘိန်းဆိုင်ပြုံးမှုကလည်းတိုးလာတာပါ။မိုးပြေဒေသကဘိန်းဆိုင်တောင်သူကိုအောင်လှကတော့
ရင်တော့တော့စဘာပဲအဓိကဆိုက်ပါတယ်။ကိုအိမ်မှာကိုဟိုရမှာကိုနေတဲ့ခါကျတော့လေဟိုဟိုစဘာကြီးပဲအဓိကပြီးတော့ဆိုက်ပါတယ်။ခုနောက်ပိုင်းနိုင်ငံရေးချင်းတွေကဒီလိုဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်တို့လည်းဟိုတခြားကလည်းလှုပ်ရှားမရှိဘူး။ချာတီနိုင်လည်းဟိုငွေအလောက်မရဘူးဟိုအဲအကြောင်းကိုလည်းတခြားဒီဘင်းကိုကျွန်တော်တို့အဓိကစိုက်လာတော့ပေါ့နော်ဒီ2023နောက်ပိုင်းမှာကျွန်တော်တို့ဘင်းစားစိုက်ပူတာပါကျွန်တော်တို့
ဆီယနာတိတ်မှုနောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူပေါင်းတန်းချီရှိတယ်လို့ကုလသမဂ္ဂကလည်းပြောဆိုထားပါတယ် တိုက်ပွဲတွေအတွင် OA အသက်မွေးဝမ်းကြောင်းဆုံးရှုံးရပြီးဆစ်ရှောင်ထွက်ပြေးရသူတွေလည်းဘေးဆိုင်ပြူလာချရတယ်လို့မိုးပြဲကဘေးဆိုင်တောင်းသူကိုအောင်နိုင်ကပြောပါတယ
်စာဝန်ကြီးရဲ့အရန်ချက်တဲတော့နော်ဒီမှာနေတဲ့လူတွေလည်းအကုန်လုံးဆစ်ရှောင်တွေများပါတယ်ဆစ်ရှောင်တွေပဲလှုပ်ကြတာဒါတည်းနော်ကျွန်တော်တို့ရွာထဲမှာမနေရတဲ့လူတွေဒီတောထဲမှာမနေလောက်ကန်စားသောက်တဲ့ချိန်မှာကျွန်တော်တို့စီချောင်တွေများတယ်လေ
လူမှုစည်းဝါးဆိုင်ရာအခြေခံကြောင့်မြန်မာနိုင်ငံမှာဘေးဆိုင်ပြိုမှုတိုးလာရတဲ့အကြောင်းရင်းကိုကုလသမဂ္ဂအစိုးရကန်ဆာကထောက်ပြပါတယ်ဘေးဆိုင်ပြိုမှုနဲ့လူမှုစည်းဝါးရေးဖွံ့ဖြိုးမှုကြားမှာနီးနီးဆက်ဆက်ပတ်သက်တဲ့လူလည်းအတည်ပြုပါတယ်အထူးသဖြင့်ဘေးဆိုင်ပြိုတဲ့ကြီးရွာတွေမှာစည်းဝါးရေးအခြေအနေခက်ခဲပြီးလူမှုဝန်ဆောင်မှုတွေမရှိသလိုအကျွေးနှုန်းနဲ့မတည်ငြိမ်မှုကလည်းပိုများတယ်လို့ဖော်ပြပါတယ်။မိုးပြဲဒေသခံဘိန်းဆိုင်တောင်သူကိုအောင်လှကတော့သူ့ခံစားချက်ကိုအခုလိုပြောပါတယ်
။အမှန်တော့ခံစားချက်မှာတော့ဘိန်းဆိုင်ရတော့မကောင်းဘူးဗျာ။မူစီဝါထုတ်လို့ရရည်ပဲ။ကိုစိတ်ပဲကောင်းမှာပဲဗျာ။ဒါမဲ့နေရာချင်းကမတူဘူးလေ။သူတို့နေရာမှာကျွန်တော်နေရာမှာသူတို့လာဝင်မယ်ဆိုရင်လည်းသူတို့စိုက်ကြမှာပဲ။ဘာလို့လဲဆိုတော့ကုခဲခဲကိုကိုပဲတည်တယ်။ဥမာကျွန်တော်ငှက်တာသူတို့မှမငှက်တာဘူးနော်။ကျွန်တော်တို့ကဟိုသမင်းငါဖူးတာတွေအများကြီးရှိတယ
်ပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံကကမ္ဘာမှာဘိတ်အများဆုံးထုတ်လုပ်ရနိုင်ငံဖြစ်ခဲ့ပါတယ်ဘိတ်ဆိုင်ပြိုမှုကိုတာလီဘန်အစိုးရကနှိမ်နှင်းခဲ့တာကြောင့်အရင်ကကမ္ဘာမှာဘိတ်အများဆုံးထုတ်လုပ်ရဖြစ်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံထက်နှစ်ဆရှိခဲ့တာဖြစ်ပါတယ်2024ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိတ်995တန်ထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာသွင်းမှုများဆိုင်ရာယုံ UNODC ကဖော်ပြပါတယ်။မူပြည်ဒေသခံဘိတ်ဆိုင်တောင်သူကိုအောင်နိုင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဘာကြောင့်ဘိတ်ဆိုင်ပြိုမှုများလဲဆိုတော့ဇာဝနေရဲ့အတွက်ပဲထင်တာပဲ။အဲ့လိုမျိုးပေါ့နော်။ကျွန်တော်ထင်တာနိုင်ငံရေးလည်းဟိုချင်းနေမကောင်းလေနိုင်ငံရေးမကောင်းတဲ့အချိန်ဆိုတော့လူတိုင်းဟိုပြန်ပါမှာလေအလုပ်လုပ်တွေကသွားဖို့လာဖို့အရန်ခက်ခဲတာဟောနော်ခက်ခဲတဲ့ခါကျတော့ကိုယ်နိုင်ငံမှာကိုယ်လှုပ်ရှားစိုက်စားတဲ့ဟာကြဆိုလို့ရှိရင်ဒီပြောင်းဘူးပြောင်းကောက်တွေပဲရှိတယ်အဲ့လိုမျိုးဈေးနှုန်းမရှိတဲ့ခါကျတော့ဘိန်းပဲစိုက်များတာပဲလေကျွန်တော်ထင်တာပဲ
မြန်မာနိုင်ငံမှာဘိန်းစိုက်တောင်သူတွေကကြွယ်ဝချမ်းသာကြတာမဟုတ်ကြောင်းအခက်ခဲတွေကြုံရခြင်းမိသားစုအခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရုံဘဝရည်တည်ရေးအတွက်လှုပ်ရှားတာဖြစ်တယ်လို့ UNODC ရဲ့မြန်မာဆိုင်ရာမန်နေဂျာယတ္ထဒါကိုဝါကလည်းပြောပါတယ်။ဒါဆိုရင်ဖေကုံဒေသခံဘိန်းစိုက်တောင်သူဒိုရွှေခန့်ရဲ့ပြောဆိုခြင်းနဲ့အလားတူဖြစ်ပါတယ်
။စိုက်တဲ့လူကလည်းစိုက်တာစိုက်တာပါအကျိုးရှိပါဘူးစိုက်ပြီးရင်လည်းချမ်းသာသွားလားအဆင်ပြေသွားလားလုပ်ငန်းတစ်ခုထူထောင်နိုင်သွားလားဆိုလည်းမထူထောင်တော့ထောင်နိုင်တော့လားဒီလိုဒီလိုပါပဲအမှားတော့တကယ်တော့တခြားအစားထိုးလုပ်ငန်းသာရှိခဲ့မယ်ဆိုရင်တော့လုံးဝမလုပ်သင့်ဘူးပေါ့နော်ဒီအရာ
ဘိန်းဆိုင်ပြုမှုကနေကာကွယ်ပေးနိုင်ရည်အတွက်ရေရှည်ခန်းနဲ့အစားထိုးဝင်ငွေရလန်းတွေဖောက်ထုတ်ပေးပြီးစီးပွားရေးလမ်းကြောင်းကိုပြောင်းပေးနိုင်မယ်လို့ UNODC ရဲ့မြန်မာဆိုင်ရာမန်နေဂျာကထောက်ပြပါတယ်ကိုအောင်လှတို့လိုဘိန်းဆိုင်တောင်သူတွေကလည်းလုပ်ငန်းပြောင်းလို့နေကြပါတယ်
။စစ်ပွဲရမှပဲကျွန်တော်ဒီစစ်ပွဲကြီးရပြီးမှအငင်းချမ်းကြီးတွေရမယ်။နိုင်ငံတော်ကြီးကတုတ်တက်လာမယ်ဆိုရင်တော့ဒါဘိန်းဆိုင်ပြုံးကပူဟွာပြောစရာမလိုလောက်အောင်ပပျောက်သွားမယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့နိုင်ငံရောအေချမ်းသွားလို့ရှင်အေးတခြားအစားတို့ကွန်စီကြားအလောက်ကန်ရလည်းရှိကြလေ။အဲအကြောင်းပို့ကျွန်တော်အခုဟာဘယ်လိုပြောရမလဲဟိုဘိန်းဆိုင်တဲ့ဟိုအလုတ်တခုပဲရှိရကျွန်တော်တို့မှာချက်ချာရွေးချယ်စရာမရှိဘူ
း2024ခုနှစ်အတွင်းဘိန်းဆိုင်ပြုမှုကအနှင်းငယ်ကျလာပါတယ်အစဉ်အလာဘိန်းဆိုင်ပြုရာဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတာနဲ့စိုက်ပျိုးထုတ်လုပ်မှုကျဆင်းတာကဆက်နွယ်တယ်လို့သုတေသနတာဝန်ခံ Insixim ကပြင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်ဘိတ်ဆိုင်ပြုံးမှုရဲ့80ရာခိုင်နှုန်းရှိရာရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေရှိလာတာကြောင့်ဘိတ်ဆိုင်တောင်သူတွေစိုက်ခင်းတွေကိုစွန့်ခွာရတယ်လို့လည်းမြန်မာဘိတ်ဆိုင်ပြုံးမှုစစ်တမ်း2024မှာဖော်ပြပါတယ
်။ဘတ်တင်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တနင်္လာညအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တက်တက်ရောက်တဲ့တင်းလွှာကိုမတင်ဆက်ပေးခင်မှာလူမှုရှုခင်းအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်။ American Pitang Suma English Bata Sakago Nagano Bata Sakapi Tamma Lita Chang Asoya Jongwe Asoya Ne Tassine Lungan Wima Nyama Abawin Sakabian Kunye Season We Malu Abyang Le Pchenai Madale Jama Yisanya Sakabian Gina Go Masumyamo Mimian Biro Lumu Shuke Martin Sabi Tabarish
America Pitang Suma English Sago Nagano Bata Sakapi Tamra Donald Trump Patamazo Tamma Lita ဆိုရယုံတွေဒီအစိုးရနဲ့တက်ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအင်္ဂလိပ်စာအခက်အခဲရှိသူတွေအတွက်ကိုဒီမဖြစ်မနေဘာသာပြန်အကူအညီပေးရမယ်ဆိုတဲ့2000ခုနှစ်တုန်းကချမှတ်ခဲ့တဲ့သမ္မတဟောင်းဘီလ်ကလင်တန်ရဲ့မူဝါဒကိုသမ္မတထရမ့်ကပယ်ဖျက်လိုက်ပါတယ်။ဒါပေမဲ့လည်းအဲ့လိုမျိုးဒီအကူအညီပေးနေတဲ့အစိုးရဌာနရဲ့အနေနဲ့စကပြန်ဘာသာပြန်ဒီအထောက်အကူဝန်ဆောင်မှုတွေကိ ပတ်သက်လို့ကျန်းမာရေးဆိုင်ရာစကားပြန်လုပ်နေတဲ့ဂျီနာနဲ့မေးမြန်းထားပါတယ်ရှင
် Executive Order သူတို့ sign ထိုးလိုက်တယ်ဆိုရဲဟာဘလောက်ထိအကျုံးဝင်မှာလဲဘာတွေဘလောက်ထိဖြစ်မလဲဆိုတာကိုဆိုင်ရာဆိုင်ရာတွေအကုန်လုံးကလည်းတေချာပေါက်ဒီလိုမျိုးဥပဒေရေးရာဆိုင်ရာနဲ့လေ့လာပြီးတော့မှပဲဒီဟိုပြုပြင်ပြောင်းလဲပြင်ဆင်တာတို့ဘာလို့လုပ်မယ်ထင်တယ်အခုချိန်ထိကတော့ full swing ဟိုဒီစေယုံစေကန်းဒီခုကိုကတော့လက်ရှိ medical interpreter ဆိုတော့ဒီစေယုံစေကန်းကိုရီကတော့ပုံမှန်ဆက်ပြီးတော့လုပ်နေသေးတာပေါ့เนาะဘာမှတော့အပြောင်းလဲမရှိသေးပါဘူး
ဆိုတော့ဂျီနာအခုဆိုရင်ဒီအမေရိကန်မှာစကားပြန်လှုပ်တဲ့အတွေ့အကြုံ12နှစ်ကျော်ရှိပြီပေါ့လေဆိုတော့အဲ့ဒီကာလအတွင်းမှာဘယ်လိုမျိုးဒီစကားပြန်ကိစ္စတွေကိုလှုပ်ပေးရလဲအထူးသဖြင့်ဒီအစိုးရရုံးနေတဲ့ပတ်သက်လို့ပေါ့နော်နောက်တစ်ခုကတော့ဒီမြန်မာအပြင်ရောတခြားဘာဘာသားစကားတွေနဲ့စကားပြန်ဟိုဒီဝန်ဆောင်မှုတွေရှိတယ်ဆိုတာကိုရှင်းပြပါလားရှင
့်အခုလက်ရှိကတော့ medical interpreter ဆိုတော့ဆေးရုံစည်းကမ်းတည်တံ့ပေါ့နော်အဲ့ဒီမတိုင်ခင်ဒီအလုပ်မလုပ်ခင်အရင်ကုမ္ပဏီနဲ့မှာတော့all call ဆိုပြီးသူတို့ခေါ်တယ် all sector ပါတာပေါ့အဲ့လိုကြတော့ဒီ food stamp ရှောက်တာတို့ medicate ဒီစေကူတာခွင့်ကျန်းမာရေး benefit ရှောက်ပေးတာတွေနောက်ဒီ WIC ကြတော့ women infant and children ဆိုတာမိခင်ကလေးစောင့်ရှောက်ရေးအဲ့လိုမျိုးရှောက်တဲ့ဟာတွေနောက်ဒီ USCIS ဆိုရင်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တာဟို IRS ဒီအခွန်နဲ့ပတ်သက်တဲ့ကိစ္စတွေဒီတရားရေးရာတရားရုံးပေါ့เนาะနောက်ဟို DMV ကကြတော့ရင်မောင်း license ဖြည့်တာတို့စသဖြင့်ပေါ့နောက် customer service တွေအကုန်လုံးပြောခဲ့ gain ခဲ့ရပါတယ်မြန်မာဘာသာစကားရယ်အချင်းမှာမှသူတို့အကြီးက Flam Somi The Dam အဲ့လိုချင်းဘာသာပြန်နေရှိတယ်နောက်တစ်ခုကကရင်စကားပြန်ရှိတယ်ကရနီလည်းရှိပါတယ်
ဆိုတော့အဲ့ဒါကတော့ဒါအမေရိကန်မှာဒီဟိုမြန်မာအပါအဝင်တိုင်းနာဘာသာစကားဘာသာပြန်ဝန်ဆောင်မှုရှိတာတွေပေါ့လေဆိုတော့အခုကတော့ဒီဟိုသမ္မတထရမ့်ကနေပြီးတော့မှအင်္ဂလိပ်စာကိုနိုင်ငံတော်ဘာသာစကားအနေနဲ့သတ်မှတ်တယ်အဲ့တော့အဲ့လိုသတ်မှတ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးအစိုးရရုံးနေမှာပေါ့နော်ဒီမဖြစ်မနေစကားပြန်အကူအညီလိုတာတွေကိုပေးရမယ်ဆိုတော့မူဝါဒကလည်းဟိုသူဖြတ်လိုက်တယ်ပေါ့လေဒါပေမဲ့လည်းဆက်ထားမထားဆိုတာကဒီသက်ဆိုင်ရာဌာနအကြီးအကဲတွေပေါ်မှာပဲဟိုဆုံးဖြတ်ရမယ်ဆိုပြီးတော့သူ့ရဲ့အမိန့်မှာပါတယ်လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ပေါ့နော်အထူးသဖြင့်ဒီအစိုးရရုံးနဲ့ဆက်သွယ်ရတဲ့ကိစ္စတွေမှာဒီဟိုစကားပြန်အထောက်အကူပေါ့နော်ဝန်ဆောင်မှုတွေပေါ်မှာဘယ်လိုမျိုးတက်ရောက်မှုတွေရှိနိုင်မယ်လို့ရောထင်လဲရှင
့်အရင်တော့ကတော့ဥပဒေအရကတော့မဖြစ်မနေပေးကိုပေးရမယ်ဆိုတဲ့အတွက်ပေးတဲ့အခါမှာဒီစကားပြန်နေကိုငှားတဲ့အခကျင်းငွေကိုဘယ်သူတာဝန်ယူနေလဲဆိုတာတော့မသိဘူးပေါ့ဒါပေမဲ့ဟိုစကားအင်္ဂလိပ်စကားမပြောတဲ့သူရောက်လာတယ်စကားပြန်လိုတယ်ဆိုရင်ခေါ်လိုက်တယ်ကိုရောကရောက်လာတယ်ဒီကိစ္စတခုပြင်းမြောက်အောင်ထိပံ့ပိုးပေးတယ်ပေါ့နော်ဟိုပါဝင်ပြီးတော့အစဉ်ပြေသွားတဲ့အထီကိုကိုရောရဲ့လုပ်ငန်းအနေနဲ့ဝန်ဆောင်မှုပေးတယ်အခုသူ့ရဲ့ဒီအမိန့်အရာကြတော့တကယ်လိုအပ်မှပဲခေါ်ရာမျိုးစကားပြန်ကိုစီစဉ်တာမျိုးဖြစ်ချင်လည်းဖြစ်သွားမယ်နောက်တစ်ခုကကြတော့ဒီငွေကြေးနဲ့ပတ်သက်လို့ပေါ့နော်ဒီစကားပြန်ခေါ်ကကိုဘယ်သူကတာဝန်ယူมาလဲဆိုတော့အပိုင်းနေပါလာမှာပေါ့အဲ့တော့ဘသူမှတာဝန်ရှိတာလဲဒီစကားပြန်ဝန်ဆောင်မှုစရိတ်ကိုဘသူကတာဝန်ယူมาလဲအာမလူနာရဲ့အာမခံကပေးมาလားစေယုံကပေးมาလားအဲ့လိုစသဖြင့်ပေါ့အဲ့ဒါတွေကတို့အများကြီးတေးသေးချာချာကိုလေးလာနေစေဖြစ်ပါလိမ့်မယ်အခုထိတော့ကိုရောလုတ်တဲ့အလုပ်ကအပြောင်းလဲတော့ဘာမှမရှိသေးဘူးရှင့်
တော့အဲ့လိုမျိုးပေါ့နော်ဒီအစိုးရနဲ့တက်ဆိုင်တဲ့လုပ်ငန်းတွေမှာဒီလိုမျိုးစကားပြန်အထောက်အကူပေးတဲ့အကူအညီတွေဟိုရက်လိုက်မယ်ဆိုရင်ရောလိုအပ်နေတဲ့သူတွေအနေနဲ့ကကိုယ့်ဘာကိုအိတ်ဆိုင်ပြီးပေးဖို့ဆိုရင်ရောလွယ်နိုင်လားရှင
်အရင်သမရာဟောင်းကလင်တန်လက်ထက်ကလုပ်ခဲ့တဲ့ဒီဥပဒေအရာကတော့စေယုံစေကံကျမ်းမာရေးနဲ့ပတ်သက်တာဆိုလို့ရှိရင်မိသားစုကိုစကားပြန်အနေနဲ့သုံးခွင့်မပြုကျမ်းမာရေးစကားပြန်ကိုတီးတန့်သုံးခိုင်းတယ်ဟိုအမှန်တိုင်းမပြောတာတို့လူနာကိုဆရာဝန်ကပြောခြင်းနဲ့ message ကိုအတိအကျဟိုလူနာကိုပေးမသိတာတို့အဲ့လိုမျိုးတွေပါလာမှာမျိုးဖြစ်တဲ့အတွက်ဟိုအဲ့ဒီအမိန့်မျိုးထုတ်ထားတာပေါ့နော်အခုအဲ့လိုမျိုးစကားပြန်မပေးဘူးဆိုရင်ကို့အမျိုးတငယ်ချင်းမိတ်ဆွေအဲ့ဒီမျိုးမှာရှိတဲ့စကားပြန်ကိုအသုံးပြုပြီးတော့သုံးရတာမျိုးဖြစ်ချင်လဲဖြစ်သွားနိုင်တာပေါ့နော်အကယ်၍စေယုံစေကန်းတွေကမပေးတော့ဘူးဆိုလို့ရှိရင်အဲ့ရမျိုးကြတော့မြို့ကြီးမှာနေရင်တော့ဒီလိုမျိုးစကားပြန်ရနိုင်ကြတွေပါတွေကပို့ပြီးများရင်များနိုင်တာပေါ့အကယ်၍မြို့အသေးလေးတွေမှာမျိုးဖြစ်တာမျိုးကြတော့စကားပြန်ရဖို့ကအရန်ခက်ခဲတာပေါ့နော်
ဆိုတော့နောက်တစ်ခုကတော့ဒီလိုမျိုးစကားပြန်ဝင်ဆောင်မှုတွေကိုပေါ့နော်လူတွေကဟိုအရင်တော့ကတော့ဒီအခမဲ့ရတာပေါ့လေကိုကပတ်စံပေးကြမလို့ဘူးအခမဲ့သူတို့ကဝင်ဆောင်မှုရနေတဲ့အခါမှာအမ်ဟိုဘာမဆိုဟိုဘာသာပြန်ခိုင်းတာမျိုးတွေရှိတဲ့အခါကျတော့အဲ့လိုမျိုးဒီလူရာထက်ပေါ့နော်ပို့ပြီးတော့အတုံးချနေတဲ့ကိစ္စမျိုးတွေမှာရောပို့ပြီးတော့မှစီးဆက်သွားမယ်လို့မြင်နိုင်ပါရှက
်ကိုရိုဘက်ကတော့ဒါအရေးမကြီးဘူးကြီးတယ်ဆိုတာကိုဟိုဝေဖန်ပိုင်းခြားပြောခွင့်တော့မရှိဘူးပေါ့ဒါပေမဲ့အမိန်အရာပေးဖို့ပေးရမယ်ဆိုတဲ့အတွက်သူတို့ကလည်းလူရဲ့ကိစ္စပြောစရာရှိသမျှကိစ္စအကုန်စကားပြန်ခေါ်တာပေါ့သို့တော်မဆိုင်တာတွေအကုန်လုံးကိုလည်းအဲ့ဒီမှာအကုန်လုံးအိုမေးခိုင်းတာပြောခိုင်းတာအဲ့လိုမျိုးတွေလည်းရှိတာပေါ့နော်အဲ့ဒါကြတော့ဒီကစနစ်ကိုမရင်ဟိုအကျွမ်းတဝင်မရှိသေးလို့အဲ့လိုမျိုးတွေမေးခိုင်းတယ်လို့ပဲထင်ပါတယ
်ကျမရေးဆရာစကားပြန်ကြီးနာပါရှင်မင်္ဂနောဘာသာစကားသတ်မှတ်ချက်ဟာစူးစီးညီညွတ်တဲ့ဒီလူမှုအတိုင်းဝိုင်းအတွက်အထူးကြတယ်လို့သမရဒေါ်လာထရမ့်ရဲ့အမိန့်မှာဖော်ပြထားပါတယ်နိုင်ငံသားတွေရဲ့အတွေးအမြင်တွေကိုအများဆုံးဘာသာစကားနဲ့လွတ်လွတ်လပ်လပ်ပြဝေခြင်းအပြင်အမေရိကန်ပြည်ထောင်စုအားကောင်းခိုင်မာတယ်လို့ပြောထားပါတယ်ရှင်။ကျွန်မဆူမြမမ
။အမေရိကန်ကစကားပြန်ထောက်ကူရှေ့ရေးအကြောင်းလူမှုရှုခင်းအစီအစဉ်မှာမဆူမြမကတင်ဆက်ပေးခဲ့တာပါရှင်။အခုတော့တက်တက်ရောင်သတင်းလွှာအစီအစဉ်အလှည့်ပါ။အဆိုတော့ Shakira ရဲ့တောင်အမေရိကဖျော်ဖြေရေးခရီးစဉ် Blackpink အဆိုတော့ Lisa ရဲ့နောက်ဆုံးအတွက်တကူတော် Day Elven ဒီလိုအနုပညာသတင်းတူတူထထွားကိုတက်တက်ရောင်သတင်းလွှာအစီအစဉ်မှာမတ်အေးတန်နာကျော်ကစူးစီးတင်ဆက်ပေးထားပါရရှင်
ကိုလံဘီယာနိုင်ငံကကမ္ဘာကျော်အဆိုတော် Shakira ဟာအမျိုးသမီးတွေမငိုတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ခီးတစ်ထောက်ဖြစ်တဲ့ February 29ရက်နေ့ကတော့ကိုလံဘီယာနိုင်ငံဘိုဂိုတာမြို့ El Campín အားကစားကွင်းမှာပြည်သက်4000လောက်နဲ့တွေ့ဆုံခဲ့တာပါလာလိုပါဝင်းပလွေမာလို့သူ့ကိုချစ်စနိုးပြည်သက်တွေကခေါ်တဲ့ Shakira ကအန်တိုလိုဂီယာအပါဝင်သူ့ရဲ့ Spain ဘာသာစကားအကျော်ကြားဆုံးသချင်းတွေကိုအော်ဆိုရင်းနဲ့အကရင်းနဲ့ကပြခဲ့ပြီးတော့အယောင်သွေးစုံနဲ့အားမန်အဖြစ်ဖျော်ဖြေပွဲတစ်ခုနဲ့ဖျော်ဖြေခဲ့တာပါ Shakira ကကျွန်မကိုအမှုပညာရှင်တယောက်အနေနဲ့ရောလူတယောက်အနေနဲ့ပါကြီးပြင်းလာစေခဲ့တဲ့ဒီမျိုးမှာပြည်ချက်တွေနဲ့ပြန်ဆုံမိတာအထူးကျေးဇူးတင်ပါတယ်လို့ပြောပါတယ်သူ့ရဲ့သတင်းထုတ်ပြန်ရေးအဖွဲ့အစိုးရကိုလံဘီယာမှာဖျော်ဖြေပွဲ၄ပွဲနဲ့ဒေါ်လာ52တန်းလောက်စီးပွားရေးအကျိုးအမြတ်တွေဖြစ်ထွန်းစေခဲ့ပြီးတော့အလောက်ကိုင်းနေရာ 18,500 ဖန်တီးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါမဲ့ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာတွားပြဖြောပြီးတော့ပြဿနာရှိခဲ့ပါတယ်။မလ2ရက်နေ့နဲ့3ရက်နေ့ပွဲတွေဖြစ်ပြီးတော့မြို့သားအားကစားကွင်းမှာဖြောပြဖို့စီစဉ်ထားပေမဲ့လည်းစင်တီစောင့်မှုနည်းပညာပြဿနာကြောင့်ဘေးကင်းရေးကိုစိုးရိမ်ရလို့ဖြောပြပွဲတွေကိုပယ်ဖျက်ခဲ့ရတာပါ။နောက်တစ်နေ့မှာတော့သူတဲတဲ့ဟိုတယ်အပြင်ဘက်မှာဖြောပြီးတော့ပရိသတ်တွေကသူ့နာမည်ကိုအော်ဟစ်ပြီးတော့ဖုန်းတွေနဲ့ဓာတ်ပုံဗီဒီယိုတွေရိုက်နေကြတဲ့အချိန်မှာရှက်ကီရာကလက်ဝှေ့ရမ်းပြီးအားလုံးကိုနှုတ်ဆက်ခဲ့ပါတယ်။စီစဉ်သူတွေကတော့ရက်တက်တွေအများဆုံးကြင်ညာဖို့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ Shakira ကသူ့ရဲ့ဒီခီးစဉ်ဖျော်ဖြေပွဲကိုသူ့ရဲ့မွေးရက်မြေကနေစတင်ခဲ့တာဖြစ်ပါတယ်။ February 20ရက်နေ့ကသူ့ရဲ့မွေးရက်မြေကိုလံဘီယာနိုင်ငံ Barranquilla မြို့မှာပထမဦးဆုံးအချိန်ဖြစ်နေဖျော်ဖြေခဲ့ပြီးတော့ပရိသတ်တွေရဲ့အားပေးမှုအထူးရခဲ့တာပါ။ကျမရဲ့မိသားစုဆွေမျိုးတငယ်ချင်းတွေနဲ့ဒီမြို့မှာဖျော်ဖြေရတာအထူးဝမ်းသာတယ်လို့သူကပြောပါတယ်ရှင်။ပြည်ထောင်စုရဲ့ပါရီမျိုးတော်ကအထင်ကရလူပြရိုက်မှာတော့မလ၄ရက်နေ့ကတည်ခင်းတဲ့ညစာစားပွဲကို fashion model တွေ pop icon တွေနဲ့ရုပ်ရှင်လောကအနေမဲ့ကြီးမင်းသမီးတွေတက်ရောက်တာတွေ့ရပါတယ်။ လာရောက်တဲ့သူတွေထဲမှာ K-pop အဆိုတော့ Jisoo, American rapper Doechi နဲ့ကမ္ဘာကျော်ရုပ်ရှင်မင်းသမီးတွေဖြစ်တဲ့ Michelle Yeoh နဲ့ Keira Knightley တို့လည်းတွေ့ရပါသေး။ Grand Dinner Deluxe လို့ခေါ်တဲ့ဒီနှစ်ဆင်ရမငွေပွဲမှာတော့ဒီနှစ် Kator Fashion ပြောင်းပွဲစတင်ဖွင့်လှစ်တဲ့အထိမ်းအမှတ်လည်းဖြစ်ပြီးတော့ Paris Fashion သတင်းပတ်အစနဲ့လည်းအချိန်ကြိုက်ကျင်းပခဲ့ပါသေး။ဒီညစာစားပွဲကနေရတဲ့ရန်မုံငွေတွေကိုလူပြရတဲ့ပြန်လည်ပြုပြင်စီမံကိန်းတွေနဲ့ပညာရေးအစီအစဉ်တွေအသုံးပြုမှာဖြစ်တယ်လို့ဆိုပါရယ်။ Paris Fashion သတင်းပတ်ကတော့မလ17ရက်နေ့ထိကျင်းပတာဖြစ်ပြီးတော့ Chanel, Hermes, Louis Vuitton, Saint Laurent တို့လိုမျိုးကမ္ဘာနာမည်ကြီးအမှတ်တံဆိပ်တွေနဲ့ Yves Saint တို့လိုမျိုးတိတ်ပြောနာမည်ကြီးတွေတာမဟုတ်တဲ့ Fashion တံဆိပ်တွေလည်းပါဝင်တာဖြစ်ပါရယ်။ကမ္ဘာကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တွေကထိုင်းမာလီ Lisa ကတကူတော့ Tail Album Alter Ego ကို February 28ရက်နေ့ကထုတ်လိုက်ပြီးတော့ FUTW တချင်တကူတော့တီဆိုဖျော်ပြထားတဲ့ဗီဒီယိုကိုလည်းပွဲထုတ်လိုက်ပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ Lisa ကသူ့ရဲ့ Tail Album ကပုံတွေကို Instagram လူမှုကွန်ရက်စာမျက်နှာမှာတင်ထားပြီးတော့ပြီးမှာတော့ Alter Ego အခုတရဝင်ထွက်ပါပြီတဲ့။ဒီ Album လေးနောက်ဆုံးထွက်လာတာရုံကုန်မယုံနိုင်ဘူး။အခုပြိတက်လက်ထဲရောက်သွားပြီဆိုတော့အရန်ပြောပါရဲ့။ကျမဒီ album လေးကိုချစ်တယ်လို့အားလုံးနဲ့ချစ်ပေးမယ်လို့မျှော်လင့်ပါတယ်လို့ရေးထားပါတယ်။ Alter Ego ဆိုတာတချင်း15ပုတ်ပါတဲ့ Day Album ဖြစ်ပြီးတော့ထိတန်းတချင်းတွေဖြစ်တဲ့ Rockstar နောက်ပြီးတော့အစိုးရ Rosalia နဲ့ပေါင်းဆိုထားတဲ့ New Woman Moonlight Floor နဲ့ Doja Cat နဲ့ဆိုထားတဲ့ Born တချင်းတွေပါပါတယ်။ဒီဆက်က2024 February လောက်ကတော့ Loud ကိုဆိုတဲ့သူ့ရဲ့ကိုယ်ပိုင်ဖျော်ဖြေရေး agency ထောင်ခဲ့ပြီးတော့2024 April မှာRCA Records တေးတံတွေနဲ့သူ့ရဲ့တကူတော့ဂီတလမ်းကြောင်းတွေပူပေါင်းမယ်လို့ကြေညာခဲ့တာပါသူ့ရဲ့ Blackpink အဖွဲ့ကတော့2016မှာစပြီးတော့ပွဲထွက်ခဲ့ပြီးတော့ကမ္ဘာမှာအအောင်မြင်ဆုံး Main Play အဖွဲ့တွေကတဖွဲ့ဖြစ်ပါတယ်သူတို့၄ယောက်တွေ့အဖွဲ့က February 19ရက်နေ့မှာတော့ The Blackpink 2025 Water ဆိုတဲ့သူ့ရဲ့ဖျော်ဖြေရေးခင်းစဉ်ကိုကြေညာပြီးတော့ဇူလိုင်လ5ရက်နေ့မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာစတင်မယ်လို့ပြောပါတယ်ဒီစားကမကြောက်သေးခင်တုန်းကလည်းနာမည်ကြီးဇလန်တွေ The White Lotus ဆိုတဲ့ဇလန်တွေရဲ့တတိယရာသီမှာတရုတ်ဆောင်မှုပွဲဥတွေဖြစ်နေပါဝင်ခဲ့ပြီးတော့မလ2ရက်နေ့မှာကျင်းပတဲ့68ချိန်မြောက်အကယ်ဒမီစုပေးပွဲမှာလည်းဖျော်ဖြေခဲ့ပါတယ်ရှင
်။မေးသနာကျော်စူးစီးတင်ဆက်ပေးခဲ့တဲ့တတ်တန်ရောက်သတင်းတော်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီနေ့လာညရဲ့အပတ်စဉ်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ဒေါ်တာရှင်တွေအနေနဲ့ view မြောပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်တယ်လို့ view မြောပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။အခုတော့ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းစုကိုတော့ Mackinley ကဆက်ပြီးတော့ပြပြပေးပါရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာဒီကနေ့ဆော်ဒီအာရေဗျာနိုင်ငံဂျရက်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါမယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့ခ်ဆဲလိုက်ပါသွားပြီးတော့ယူကရိန်းရာရှိတွေနဲ့မနေ့ဖြန်မှာဆွေးနွေးမှာဖြစ်ပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်ဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့ဝန်ထမ်းကြီးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။အမေရိကန်သမ္မတအင်ဂျူရောအနီးအထူးလုံခြုံရေးတပ်ဖွဲ့ Secret Service ကအမျိုးသားတူကိုတနင်္ဂနွေနေ့ကပြစ်ခတ်ခဲ့တဲ့ကိစ္စကိုဝါရှင်တန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အသေးခံမှုရွေထားပုံရသူတူဟာအင်ဒီယားနားပြည်နယ်ကနေဝါရှင်တန်မြို့တော်ကိုတွားရောက်ဖွယ်ရှိကြောင်းပြစ်ခတ်မှုမတိုင်ခင်တရက်မှာရဲတပ်ဖွဲ့ကသတင်းပေးထားကြောင်းလဲ Secret Service ပြောခွင့်ရသူကပြောဆိုထားပါတယ်။ရဲတပ်ဖွဲ့သတင်းအချက်အလက်နဲ့ကိုက်ညီတဲ့ကောက်ကိုအထူးလုံခြုံရေးတွေကတွေ့ရှိခဲ့တယ်လို့အင်ဂျူရောအနီးလမ်းလျှောက်လာတာကိုလည်းတွေ့ခဲ့ကြရတာပါ။လုံခြုံရေးတပ်ဖွဲ့တွေရဲ့အနီးကိုချင်းကက်ချိန်မှာတနက်ကိုထုတ်ပြီးတော့ထိတ်တိုက်ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်ပြစ်ခတ်ခဲ့ရကြောင်းလဲ Secret Service ပြောခွင့်ရကပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာလွတ်လပ်တဲ့အချုပ်ချာအာဏာပိုင်နိုင်ငံတနိုင်ငံအဖြစ်အမျိုးသားအကျိုးစီးပွားအတွက်ဆုံးဖြတ်ဆောင်ရွက်နေပြီးတခြားနိုင်ငံတွေအကျိုးစီးပွားနဲ့ညှဉ်းချချက်တွေအရလုပ်နေတာမဟုတ်ကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်ပြည်ထနာရဲ့အရင်အမြစ်ကတရုတ်နိုင်ငံကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ပြက်ကွက်နေပြီးတော့ပင်လယ်ပြင်မှာအတင်းအကျပ်ဖိအားပေးရန်လိုလှည့်စားမှုတွေနဲ့ဥပဒေမဲ့လုပ်ရက်တွေဟာဖိလစ်ပိုင်ပြည်သူတွေကိုထိခိုက်စေတယ်လို့လည်းပြောပါဗျ။မြန်မာနိုင်ငံအခြေစိုက် online လိင်လေခိုင်းတွေကနေလွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား300နီးပါးကိုထိုင်းနိုင်ငံကနေတဆင့်နေရက်ပြန်ပို့ပေးလိုက်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။အိန္ဒိယအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံထဲကိုသွားရောက်ပြီးတော့ပြန်လွတ်လာသူတွေကိုမဲဆောက်လင်ကွင်းကိုခေါ်ဆောင်လာခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
တည်င်းချင်းစက်ကိုမက်ခင်လေးကပြောပြပေးသွားတာပါ။ ဒီလညအတွက်အစီအစဉ်တွေကတော့တက်လောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထပ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ Helen Cordian တို့ပဲဖြစ်ပါတယ် View American အတန်လွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သွားလိုက်အပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်ကျမနေပါပThis program.